သာသနာတော်သစ်ကလေး2560ခုနှစ်ကောဇာသစ်ကလေး1388ခုနှစ်ကဆုံလပြည့်ကျော်4ရက်နေ့ခရစ်နှစ်2016 24ရက်ဗုဒ္ဓဟူးနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးအတွင်းမှရွှေမြင့်ဝန်ဆရာတော်ကြီးခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲမှာမာသရိပ္ပတန်ဝိပဿနာတရားတို့ကိုလာရောက်ပြီးတော့ကျင့်ကြံပွားများအားထုတ်နေတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပိလူမာကတော့စင်ရဲ့ကင်းစင်တတိပဌံကျင့်စဉ်ဆိုတဲ့တရားတော်ကိုဓမ္မဒါနတရားအလူပိလူမာဖြစ်ပါလေဒီတရားတော်ကိုဘုရားရှင်ကိုရောင်မြတ်ကြီးကိုရောတိုင်းကုရုတိုင်ကမ္မသတ္တမဏိကုံရွာကြီးမှာဟောကြားတော်မူခဲ့ပါလေဒီတတိပဌာနသုတ်တန်ကြီးကိုပဲမူရင်းထားပြီးတော့နာနယ်ပိုင်းမှာဆိုရင်ဘုန်းကြီးအလယ်ပိုင်းဖြစ်တဲ့ကျင့်စဉ်တရားများကိုဘုန်းကြီးဟောကြားပေးနေပါတယ်ယခုညာပိုင်းအချိန်မှာတော့ဖြင့်အစာပိုင်းဖြစ်တဲ့အကျိုးတရားများကိုဟောကြားပေးနေပါတယ်ငါဗျာဟောကြားထားတဲ့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဌံကျင့်စဉ်အတိုင်းရိုးရိုးသေးသေးနဲ့ရှေးတတိနောက်တတိရှေးသမารိနောက်သမารိဆက်ဆက်အောင်ရှုပွားအားထုတ်နေတဲ့ပုဂ္ဂိုလ်များဒီအကျိုးတရားတွေရတယ်ဆိုတာကိုမြတ်စွာဘုရားကဧကယနောယံဘိခဝေမေဃောတ္တနာဝိသုဒ္ဓိယာသောကပရိဒေဝနံတမတိကမယဒုက္ခဒေါမနတာနံအထင်ကမယညာယတံအတိကမယနိဗ္ဗာနတာသစ္စိကရိယာယယရိတံသတ္တရောတတိပဌာနာဒီတတိပဌာန်တရား၄ပါးကိုရိုးရိုးသေးသေးနဲ့ကျင့်ပွားအားထုတ်မယ်ဆိုရင်နဲ့နံပါတ်1ရနိုင်တဲ့အကျိုးကဝိသုဒ္ဓိယစေညင်အကြီးမှစင်ကြယ်ခြင်းဆိုတဲ့အကျိုးဘာအကျိုးတရားလဲစေရဲ့အညစ်အကြေးဆိုတာကလောဘဒေါသမောဟမာနစတဲ့ကိလေသာတရားတွေဒါတွေဟာစေရဲ့အညစ်အကြေးတွေဒီစေညင်အကြေးတွေဟာအလုံးပုထုဇဉ်တို့ရဲ့တန်တန်မှမျက်စိပေါက်နားပေါက်နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်ဆိုတဲ့ဒီအပေါက်6ပေါက်ကဥရဟိုဝင်နေတယ်ဆိုတာဘုန်းကြီးမနေ့ကပြောခဲ့တယ်တတိမထာမိလို့မသိကြပေမဲ့လူလည်းပဲဥရဟိုဝင်နေတယ်ဒီကိလေသာအညစ်အကြေးတွေရှိနေတဲ့မြတ်တတ္တဝါတွေဟာဘယ်တော့မှဆင်းရဲကမလွတ်နိုင်အဲ့ဒီအညစ်အကြေးတွေကင်းစင်မှသာဒီအညစ်အကြေးတွေကင်းစင်မှုဆိုတာလည်းပဲဒီတတိပဋ္ဌာန်တရားတော်တိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးရှုပွားအားထုတ်နေမယ်ဆိုရင်ကာယ ानु ပัตနာတတိပဋ္ဌာန်ကိုပဲရှုရှုခံစားမှုဆိုတဲ့ဝေဒနာတတိပဋ္ဌာန်ကိုပဲရှုဝေဒနာ ानु ပัตနာကိုပဲရှုရှုစိတ်ဓာ ानु ပัตနာကိုပဲရှုရှုဓမ္မ ानु ပัตနာသဘောအာယုံကိုပဲရှုရှုရှုအဲ့ဒီလိုရှုလို့ရှုမှတ်ရအာယုံပေါ်မှာရှုစိတ်ကလေးဆွဲဆွဲမြဲမြဲကတ္တီနေပြီဆိုရင်အဲ့ဒီအချိန်မှာတခြားစိတ်ဂျားစိတ်တွေဘာစိတ်မှဝင်ခွင့်မရှိတော့မဝင်နိုင်တော့လောဘဆိုတဲ့လိုချင်မှုတွေလည်းမဝင်နိုင်တော့ဘူးဒေါသဆိုတဲ့စိတ်ဆိုးစိတ်ပြတ်မှုတွေလည်းမဝင်နိုင်တော့ဘူးမောဟဆိုတဲ့တွေးဝေမှုမာနဆိုတဲ့စိတ်ကြီးဝင်ဘဝင်မြင့်မှုဒါတွေဘာမှမဝင်နိုင်တော့အဲ့ဒီရှုမှတ်ရအာယုံပေါ်မှာရှုစိတ်ကလေးပဲဒါပဲဟိုကအာယုံလေးနဲ့ရှုစိတ်ကလေးနဲ့အာယုံလေးနဲ့မှတ်စိတ်ကလေးနဲ့ဒါပဲအဲ့ဒီပေါ်မှာရှုစိတ်ကလေးမြဲနေတဲ့အချိန်ကာမိဇာနာပြပါရစတဲ့နိဝရဏတရားတွေလည်းမဝင်နိုင်ဘူးကာမဝိတ္တပြပါရဝိတ္တဝိဟိန္တဝိတ္တစတဲ့အကုသလဝိတ္တတွေဒီမကောင်းတဲ့အကုသိုလ်တရားတွေလည်းဝင်ခွင့်မရှိတော့ အရင်လိုရှုမှတ်ရအာယုံပေါ်မှာရှုစိတ်လေးမြဲတည်နေတဲ့ချိန်လေးမှာစိတ်ညစ်ကြေးလုံးဝစင်ကြယ်နေတယ်။အဲဒီစင်ကြယ်နေတာဟာရှုမှတ်ခိုက်ရှုမှတ်ခိုက်လေးမှာစင်ကြယ်တာ။ဘယ်အခိုက်မှာစင်ကြယ်တာလဲ။အေးရှုမှတ်ခိုက်လေးမှာယောဂီရဲ့ရှုစိတ်လေးကဒီရှုရအာယုံပေါ်မှာ9မိနစ်တည်နေရင်9မိနစ်စင်ကြယ်နေတယ်။10မိနစ်တည်နေရင်10မိနစ်စင်ကြယ်နေတယ်။မိနစ်20မိနစ်30 45မိနစ်တနာရီစသည်ဒီပေါ်တည်နေရင်အဲ့ဒီပုံမှာစိတ်လေးစင်ကြယ်နေတယ်။ဒါရှုမှတ်ခိုက်ကလေးပဲစင်ကြယ်နေတယ်။အပြည့်အဝမစင်ကြယ်သေးဘူး။တကယ်လို့အပြည့်အစုံစင်ကြယ်ဖို့ဆိုရင်အရတမညာဘုညာရမှစိတ်ညစ်ကြေးစင်ကြယ်မယ်။ပညာရမှစိတ်ညစ်ကြေးစင်ကြယ်မှလည်းအရတမညာဘုညာရပြီယဟန္တာဖြစ်ပြီဆိုရင်ဒီပုဂ္ဂိုလ်စိတ်ညစ်ကြေးစင်ကြယ်ပြီလုံးဝစင်ကြယ်သွားပြီ။ယဟန္တာရဲ့တန်တမာကိလေသာတရားတွေဝင်ကွင်းရသေးရလား။မရတော့လုံးဝကိလေသာတွေပယ်တတ်ပြီးသားဖြစ်နေ။အဲ့ဒီပုဂ္ဂိုလ်ရဲ့တန်တမာစိတ်ညစ်ကြေးစင်ကြယ်သွားပြီ။တကယ်စင်ကြယ်ခြင်းရင်တော့အဲ့ဒီလိုယဟန္တာဖြစ်ရအောင်ကြိုးစားအထောက်အပံ့။ယဟန္တာဖြစ်ပြီဆိုရင်တော့စိတ်ညစ်ကြေးလုံးဝစင်ကြယ်သွားပြီ။တန်တမာတည့်ဒီတိပဋ္ဌာန်တရားကိုရနိုင်တဲ့အကျိုးတရားနံပါတ်1ကသောကပရိဒေဝနံပါတ်3နှစ်နဲ့3ကသောကရဲ့ပရိဒေဝတမတိကမာယဒီသောကပရိဒေဝလည်းပဲလွန်မြောက်ခြင်းဆိုတဲ့အကျိုးတွေရတယ်ဒီတော့သောကဆိုတာဗျာဒနာတရားတွေနဲ့ကြုံတွေ့တဲ့အခါမှာဒီသောကတွေဖြစ်တာပဲကတမောစဘိခဝေသောကောယောခောဘိခဝေအိညာတရိညာတရိနာဗျတနိနာတမ္မနာကတ္တအိညာတရိညာတရိနာဒုက္ခဓမ္မေနာဖုဒ္ဓတ္တသောကောတဘာဝသောဗျတနာတရားတွေနဲ့ကြုံတွေ့လို့ရှိရင်တဲ့ဒီလိုဗျတနာတရားက၅ပါးရှိတယ်ဘယ်နှပါးရှိလဲယန္တနာတရား၅ပါးရှိတယ်ဘုန်းကြီးတို့ယောဂီများအဲ့ဒီယန္တနာတရား၅ပါးကညာတိယတနာဆွေမျိုးပစ္စည်းချင်းဘောဂယတနာတဲ့စီးစိမ်ဥစ္စာတွေပစ္စည်းချင်းရောဂယတနာတဲ့အနာရောဂါတွေရရှိချင်းတီလယတနာတဲ့ကုချင်းတီလတွေပစ္စည်းချင်းဒိဋ္ဌိပြတနာတဲ့အယူပစ္စည်းချင်းပစ္စည်းချင်းဘဏ္ဍပါလေ၅ပါးအဲ့ဒီ၅ပါးတပါးပါးနဲ့ကြုံတွေ့ရင်အဲ့ဒီကြုံတွေ့တဲ့ပုဂ္ဂိုလ်ဒီပူဆွေးမှုတောကဖြစ်တာပဲကြုံတွေ့မှုတစ်ခုခုဖြစ်ပြီးဆိုရင်အဲ့ဒီမှာအဲ့ဒီပုဂ္ဂိုလ်ဟာတောကကြီးဖြစ်တာပဲပူဆွေးမှုကြီးဘုမအားဖြင့်ညာတိပြတနာညာတိပြဒနာဆိုတာဆွေမျိုးတွေပျက်စီးတယ်မိမိတို့မိသားစုတွေကတူတောက်တယူတယောက်ပျက်စီးသွားပြီဆိုရင်ပူဆွေးမှုတွေရောမဖြစ်ဘူးလားဖြစ်တယ်အဲ့ဒီပူဆွေးမှုကဘုန်းကြီးတို့မြန်မာတွေကအများတဲ့ပူပြီးတော့များပူဆွေးတယ်လားမသိဘူအချမ်းအချမ်းဘာသာဝင်နေပူဆွေးတာလေးတွေကြည့်တယ်ကြိတ်ပြီးစိတ်ထဲမှာပူဆွေးတာကြိတ်ပူဆွေးတာမျက်ရည်ချအတန်မထွက်ဘူးဘုန်းကြီးတို့မြန်မာတွေကြတော့အိုးဘသူရဲ့ဆိုအော်ပြီးတော့ပူဆွေးတာဘယ်လိုမှတရားတွေအထုတ်ထားတာပဲဒါလေးကိုဖြည့်သိမ့်မှာမဟုတ်ဘူးမရဘူးအဲ့ဒီမှာအချို့ပုဂ္ဂိုလ်ကလည်းကြီးတဲ့ပုဂ္ဂိုလ်တွေကလည်းပဲငယ်တဲ့ပုဂ္ဂိုလ်ကကြိတ်မိတ်ပြီးတော့သူဟာသူရင်ထဲကနေကြိတ်မိတ်ပူဆွေးနေတာကိုဘေးကနေပြီးဟဲ့ငိုလိုက်ငိုလိုက်ဆိုတာရှိသေးတယ်။ညာဘုန်းကြီးတို့မြန်မာတွေမြန်မာတွေဘေးကနေပြီးတော့အဲ့ဒါမငိုရင်အဲ့ဒီပုဂ္ဂိုလ်ကိုငိုလိုက်ငိုလိုက်အတင်းငိုခိုင်းနေတယ်။အဲ့ဒါဟိုကလည်းပဲအများနဲ့တယောက်ဆိုတော့အော်ရပါရော။အဲ့ဒီတော့ဒီမှာဗျာဒနာတရားဟာတပါးပါးနဲ့သာသမီပဲဖြစ်စီမိပါပဲဖြစ်စီမိတို့မိသားစုတဲကတူတယောက်ဒီကွဲပဲဖြစ်ဖြစ်ရှင်ကွဲပဲဖြစ်ဖြစ်ပေါ့လေအဲ့ဒီလို ရှင်ကွဲတီကွဲတခုခုကွဲကွာသွားကြပြီဆိုရင်အဲ့ဒီမှာပူဆွေးမှုကြီးဖြစ်တာဘုန်းကြီးတို့မြန်မာနိုင်ငံမှာတော့အခုတော့နည်းနည်းရပ်သွားပြီဟိုးလွန်ခဲ့တဲ့၄-၅နှစ်လောက်ကဆိုရင်ဘုန်းကြီးကြောင်းမှာဒါတွေဘုန်းကြီးအမြဲတွေ့နေရဘယ်လိုအမြဲတွေ့နေရလဲဆိုတော့ဘုန်းကြီးတို့ကြောင်းဘုန်းကြီးတို့ဇာတိရရွာကကလေးတငယ်တွေကခေပညာလေးတွေလည်းအထက်လျောက်တက်လာအထက်လျောက်တက်လာတဲ့အခါကလည်းကြတော့မိမိတို့ရဲ့မိယိုးဖလာလုပ်ငန်းစဉ်ပေါ်မှာတွတ်တက်ချက်တက်လာတယ်ကလေးတွေကကိုယ့်ရဲ့လေဟာဘယ်နှဧကရှိတယ်ဘယ်နှဧကဆိုရင်စပါတင်းဘယ်နှတင်းကျဲရမယ်ဘယ်နှတင်းစိုက်ပြောရမယ်အဲ့ဒီမှာမျိုးစပါးရဲ့တည်င်းကိုပဲနှုံးရှိတယ်သူတို့တွတ်တက်လာတယ်အဲ့ဒီဟာကိုလည်းတွတ်တယ်လေပါကဆိုတဲ့အလုတ်သမားကကလေးတွေကဒါလည်းတွတ်လာတယ်ဘုန်းကြီးတို့အခုဘုန်းကြီးတို့ရည်တည်တတ်မှာဆိုရင်အဲ့ဒီအလုသမားကအင်မတန်ဈေးကြီးတာအလုသမားမရှိဘူးအကုန်လုံးကမြို့တက်ကုန်ညအဲ့ဒီလိုဆိုတော့ကလေးတွေကအဲ့ဒီလိုတွက်လာတယ်နောက်ပြီးတော့မြို့စပါးကအဲ့ဒီမှာလေပါကနောက်တခါဟိုထွန်ရဲ့စိုက်ပြိုးကနောက်တခါရေသွင်းရတဲ့ရေကအဲ့ဒီဟာတွေတွက်လိုက်တော့တွက်လိုက်တဲ့အခါကျတော့စပါးတရားထွင်ရင်ငွေဟာဘယ်နှသိမ်းရမလဲ၅သိမ်းရမယ်စသည်၅သိမ်းရမယ်ဆိုရင်အခုကိုစိုက်ပြိုးတာကိုလုတ်ကင်တာတွက်ချက်တာဘယ်လောက်ကုန်သွားပြီ၃သိမ်းကျော်ကုန်သွားပြီဘယ်လောက်ကုန်သွားပြီအဲနောက်ထပ်ဒီမှာစောင့်ရှောက်ရဦးမှာ ਨੇ ဘာ ਨੇ ဆိုတော့ရိတ်သိမ်းပြီးလို့ရောင်းချတဲ့အချိန်အဲ့ဒီလောက်ရမယ်ဆိုရင်ကလေးတွေကမကြိုက်ဘူးအဖေမကြိုက်တော့ဘူးညီတို့လေမဆိုင်နဲ့တော့ဒီလေကိုရောင်းပလိုက်ပြီးအဲ့ဒီပဲဆန်ကျွန်တော်ဟိုမှာထိုင်းကိုသွားမယ်ဟိုဘက်ကမလေးရှားကိုသွားမယ်တလားကိုကျွန်တော်ဘယ်နှသိမ့်ပို့မယ်ဟောအဲ့လိုဖြစ်သွားတယ်အဲ့ဒီလိုဖြစ်သွားတဲ့အခါကလည်းကြတော့ကလေးတွေကအဲ့ဒီလိုထွက်ကြတဲ့အခါကြတော့ဒီမှာရန်ကုန်မှာဘုန်းကြီးကြောင့်မှလာပြီးတော့နေတဲတဲပြီးတဲ့အခါကြတော့သူတို့ထွက်ဖို့ရာအတွက်ပညာစင်ညာလောက်ကြကံညာအားလုံးသွားဖို့အချိန်နေပြီဆိုတဲ့အခါကြတော့မှလေရင်လက်မှတ်ပဲနေကိုဝယ်ထားတဲ့ပဲချိန်မှသွားမယ်ဆိုရင်မိဘတွေကိုလှမ်းပြီးအဲ့ဒီချက်မှမှာမှာပြီးတော့အဲ့ဒီမှာလေရင်ထွက်ဖို့လေရင်ကွင်းကိုပို့လေရင်ကွင်းကိုမိဘတွေကလေရင်ကွင်းကိုပို့လေရင်ကလည်းမမြင်ဘူးလို့ကြည်လဲကြည်ကျင်နေတာကိုအဲ့ဒီမှာလေရင်ကွင်းကိုလိုက်ပို့လိုက်ပို့ပြီးတော့အဲ့ဒီမှာသားသမီးတွေကသားဖြစ်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီမှာဟိုးလေရင်မော်သွားကန်နီးလေးကိုအဖေအမေဆိုပြီးတော့ထိုင်ပြီးတော့ကြောကရှိသေးတယ်ဘာဖြစ်နေကြငိုးကုန်ပြီငိုးကုန်ပြီဒါရှင်ခွင်းလေးပဲရှိသေးတယ်ဟုတ်တယ်မို့လားအဲ့ဒီဟာတွေကိုဘုန်းကြီးကအဲ့ဒီပူဆွေးမှုတွေကိုဘုန်းကြီးတို့အမြဲတွေ့နေရတယ်အဲ့ဒီမှာပို့ပြီးပြန်လာတဲ့အမေတွေဖေတွေကကြောင်းကြိုင်မျက်နှာတွေကိုနီးလို့ငိုးလာတာလန်တလန်လို့နန်တလန်လို့ဒါသဘောမတူဘဲနဲ့သွားတာမဟုတ်ဘူးနော်မိဘနဲ့တိုင်မြင်ပြီးသဘောတူသွားတာဒါတောင်မှမရဘူးမိဘတွေကအဲ့ဒီလိုပြဒနာတရားမိသားစုတွေကနေပြီးတော့ရှင်ကွဲပဲဖြစ်စီသို့မဟုတ်သေးကွဲပဲဖြစ်စီအဲဒီလိုကြုံတွေ့လာလို့ရှိရင်ပူဆွေးမှုတွေဆိုတာဖြစ်တယ်အဲဒီပူဆွေးမှုတွေလွန်မြောက်ဖို့ဆိုတာဧကယနာမေကာတဲ့ဧကယနာမေကာတဲ့တခုတည်းသောလမ်းတစ်ချောင်းတည်းသောလမ်းပဲတဲ့ဒီပူဆွေးမှုတွေလွန်မြောက်ဖို့အဲ့ဒီပူဆွေးမှုကဘုန်းကြီးတို့ဒီမှာမိသားစုတွေမဟုတ်ဘူးမိမိတို့ချစ်ကြွန်းဝင်တဲ့ပုဂ္ဂိုလ်များမိမိတို့မိတ်ဆွေများအားလုံးပေါ့ဒါတွေကလူတွေတင်မဟုတ်ပါဘူးအားလုံးဟိတ်တိတ်ဆန်တွေကစားပြီးတော့ဒါတွေကပူဆွေးမှုတွေဖြစ်ကြတာကြီးတယ်ပါအဲ့ဒီပူဆွေးမှုတွေကလွန်မြောက်ခြင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီဧကယနာမေကဒီတလန်းမေရှိတယ်ဒါကညာတိပြတနာနောက်တကဘောဂပြတနာဒါဘုန်းကြီးတို့ဒါလေးအကျဉ်းယုံပြီးပြောသွားနေတယ်။ဘောဂပြဒနာဆိုတာစီးစိမ်ပျက်စီးတာ။ဘာပျက်စီးတာလဲ။စီးစိမ်ပျက်စီးတယ်ဆိုတာကတော့အခုဟိုးတစ်ချိန်လုံးကတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာမိလောင်လို့ပျက်စီးတာလေးတွေတွေ့ရတယ်။ဒါမိလောင်သွားလို့ပျက်စီးတာတော့ပဲနည်းနည်းဒီအိမ်နေပါလေပါလေအကုန်လုံးမိလောင်သွားလို့စီးပွားလေးအကုန်ပျက်စီးသွားတာဒါလေးတွေ့ရတယ်။အခုခင်ရောက်တဲ့အခါကလည်းကြတော့ဟောလေမုံတိုင်းကြောင့်ရောမပျက်စီးဘူးလား ကဲဘုန်းကြီးတို့မြန်မာနိုင်ငံမှာဒလုံးလေးကပဲမုန်တိုင်းနေကြတယ်လေတွေတိုက်မူတွေရွာမူတွေကြွေးဥတွေအိမ်တွေအားလုံးပျက်စီးကြတယ်လေမုန်တိုင်းတော့လည်းပျက်စီးတာပဲရေကြောင်းရောမပျက်စီးဘူးလားကဲမနှစ်ကအချိန်တုန်းကဘုန်းကြီးတို့ဒီမှာအမေရိကန်မှာရှိကြတဲ့ပုဂ္ဂိုလ်တွေကအားလုံးမြန်မာနိုင်ငံမှာဒုက္ခရောက်ကြတယ်ရေဘေးဒုက္ခကြုံကြရတယ်ဘုန်းကြီးတို့မြန်မာနိုင်ငံသူနိုင်ငံသားတွေနိုင်ငံကြီးကိုဒီခါနဲ့တိုင်းနဲ့ပြည်နဲ့ညောင်များစွာဖြစ်သွားတာအဲ့လိုဖြစ်သွားတဲ့ခါမှလည်းအိုးအိမ်တွေပါအကုန်လုံးဆုံးလို့ပျက်စီးသွားကြတယ်ဆိုတော့နေစရာမရှိထိုင်စရာမရှိနောက်ဆုံးဖုံးတော်ကြီးတွေဆိုရင်ကိုမာယုံထားတဲ့သင်္ကန်းလေးနဲ့ဒီခါနဲ့အလွတ်ပြေးကြရတာဒါအသင့်အန္တရာယ်ကိုဟောလွတ်ပြီးတော့အလွတ်ယုံပြီးတော့ပြေးကြရတဲ့ပုံကိုယ်တွေအများကြီးပဲအဲ့လိုရေဘေးကြောင့်လည်းပဲဒီပျက်စီးဥစ္စာတွေမပျက်စီးဘူးလားရေဘေးကြောင့်လည်းပျက်စီးတယ်၊လေဘေးကြောင့်လည်းပျက်စီးတယ်၊မီးဘေးကြောင့်လည်းပျက်စီးတယ်၊ငရင်ငလျင်တန်ကြောင့်ရောမပျက်စီးဘူးလား။ငလျင်တန်ကြောင့်လည်းပျက်စီးတာပဲ။နောက်ပြီးတော့ဘုန်းကြီးတို့ယောဂီများသခိုးတမျှလူဆိုးသူဆိုးတွေကြောင့်လည်းမပျက်စီးဘူးလား။ပျက်စီးတာပဲ။နောက်မိမိတို့ဒီလုပ်ငန်းကိန်းကန်းအဆင်မပြေတဲ့အခါကျတော့ရောမပျက်စီးဘူးလား။ပျက်စီးတာပဲ။အဲ့ဒီလိုစီးပွားရေးတွေမိမိတို့ပစ္စည်းဥစ္စာတွေဆုံးရှုံးပျက်စီးသွားရင်အဲ့ဒီပျက်စီးသွားတဲ့ပုဂ္ဂိုလ်မှာရောပူဆွေးမှုတွေမဖြစ်ဘူးလားပူဆွေးမှုဖြစ်တာပဲဒါဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဖြစ်တာဒါကဘုန်းကြီးတို့ပူဆွေးမှုတွေဆိုတာကလေအခုမိသားစုတွေကြည့်သားရှိတဲ့ပုဂ္ဂိုလ်သားအတွက်နည်းနည်းပူဆွေးနေရတာပဲသားအတွက်တော့ကဖြစ်နေရတယ်သမီးရှိတဲ့ပုဂ္ဂိုလ်ဟာသမီးအတွက်တော့ကဖြစ်နေကြတာပဲသူအကြောင်းလေးတွေနဲ့သူတောကလေးတွေဖြစ်နေကြတယ်သူမိသားစုနဲ့သူဒီလိုပဲပစ္စည်းရှိတဲ့ပုဂ္ဂိုလ်ကလည်းပဲကိုယ်ပစ္စည်းကြောင်းကြဖြစ်ပြီးတော့ဟောတောကတွေဖြစ်နေရတာပဲယာတုရှိတဲ့ပုဂ္ဂိုလ်တွေဆိုရင်လည်းပဲယာတုကြောင့်တောကတွေဖြစ်နေကြတာပဲဒီပုဆွေးမှုတောကတွေဆိုတာကဘုန်းကြီးတို့ပုထုရှင်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမကင်းကြဘူးတနည်းမဟုတ်တနည်းတောကတွေတော့ဖြစ်နေကြတာပဲဟာသူ့မှာတော့ဘာမှလည်းမရှိဘူးတွေ့တန်စရာလည်းမရှိဘူးငဲ့ညာစရာလည်းမရှိဘူးဖြစ်နေတယ်ဒါပဲမဲ့လို့အဲ့ဒီပုဂ္ဂိုလ်လည်းမနစ်စာနေစာညစာစားဖို့အတွက်တောကလေးတော့မဖြစ်ဘူးလားဖြစ်နေရတာပဲသူဟာသားအတွက်ပူဇော်မရှိပါဘူးဇနီးလည်းမရှိလို့ဇနီးအတွက်လည်းပူဇော်မရှိပါဘူးသမီးမရှိလို့သမီးအတွက်ပူဇော်မရှိပါဘူးဆိုပေမဲ့ကိုယ့်အတွက်ကိုပြန်ပူနေကြရသေးတာပဲဒါတောကတွေပဲအဲ့ဒီလိုတောကတွေပစ္စည်းဝတ္ထုတွေကိုပစ္စည်းဆုံးရှုံးလို့တောကတွေကိုပစ္စည်းဝတ္ထုဆိုရင်လည်းပဲဘုန်းကြီးတို့ဒီနိုင်ငံမှာတော့ဒီပစ္စည်းဝတ္ထုတွေအဲခိုးတာပြူတာတွေမရှိဘူးလို့ထင်ပါလေ။ဟောရှိတယ်။ဟုတ်ပြီ။ကဲပစ္စည်းဝတ္ထုကလည်းပဲအိမ်နာပိတ်ထားခဲ့ရတာကိုကဒီမှာရောက်နေဘူးလို့တခါလေးဆိုရင်လည်းအိမ်အတွက်ကြောင်းသွားပြီးတော့မပူအောင်လား။ပူနေရသေးတာပဲကိုနေရာရဲ့လုံခြုံမှုအကျွဲ့။ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့တရားဝင်ပြီးတရားလေးနာတာတောင်မှပြန်ထွက်ရင်ဖနာကဆက်ပူနေရတာ။ပူနေရတာဒါကြောင့်မို့များများကြီးပျက်စီးရင်များများကြီးပူဆွေးရတယ်ဟုတ်တယ်မို့လားနည်းနည်းပျက်စီးရင်နည်းနည်းပူဆွေးတာပဲနည်းနည်းပျက်စီးရင်နည်းနည်းပူဆွေးတာများများကြီးပျက်စီးလို့ပူဆွေးတဲ့ပုံကိုယ်တွေဘုန်းကြီးတို့ကိုရွေးပုံကိုယ်တွေလည်းရှိပါတယ်မိလောင်သွားလို့ပျက်စီးတာတွေဟောအခုဒီနောက်ပိုင်းမှာတော့စိုးစိုးကပြောတယ်ရေရေကြောင့်လေကြောင့်ဒီမုန်တိုင်းတန်လေကြောင့်ပျက်စီးသွားတဲ့ဒုက္ခရောက်သွားတဲ့ပုံကိုယ်တွေရဲ့ဒုက္ခဒုက္ခတွေဒုက္ခတွေအကုန်လုံးတွေ့ရပါအဲ့ဒီမတိုင်ခင်တုန်းကဘုန်းကြီးတို့ဟိုလွန်ခဲ့တဲ့အချိန်တုန်းကပေါ့လေအဲ့ဒီအချိန်တုန်းကဘုန်းကြီးတို့မြန်မာနိုင်ငံကြီးမှာငွေကြေးတွေနဲ့စပ်ပြီးတော့လေဒါ88မတိုင်ခင်ပေါ့ငွေကြေးတွေနဲ့စပ်ပြီးတော့တရားမဝင်ကြီးညာတဲ့အချိန်တွေဘုန်းကြီးတို့မှတ်မိလိုက်သေးတယ်အဲ့ဒီမှာအဲ့ဒီလိုတရားမဝင်ကြီးညာလိုက်တဲ့အချိန်မှာဘုန်းကြီးတို့ဒီတခါကြီးတယောက်ဆိုရင်သူ့ရဲ့ဒီငွေကြေးတွေကလည်းကြည့်ရတာအင်းနေချန်နေရောင်းထားပုံရတယ်။အဲ့ဒီလိုရောင်းထားပြီးတော့ငွေထုတ်ပိုက်ထားတဲ့အချိန်မှာပဲဟိုကကြီးညာလိုက်တဲ့အခါမှာခါနဲ့အားလုံးဟာသူ့ရဲ့ဘာတွေကတုံးမရတဲ့ပစ္စည်းတွေဟိုဂျပန်စစ်ကူလိုဖြစ်သွားတယ်။အဲ့ဒီအခါမှာတခါနဲ့နှလုံးထိခိုက်သွားပုံရတယ်။အဲ့ဒီကြီးညာပြီးမကြခင်မှာပဲအဲ့ရဘုံမောတယ်ဆိုပြီးလဲပြီးတည်သွားတာ။ဒါပစ္စည်းချောင်းပူဆွေးမှုတွေနည်းနည်းလေးဖြစ်တာလားလွန်လွန်ကဲကဲဖြစ်တာလားလွန်လွန်ကဲကဲဖြစ်သွားဟောနောက်တူနောက်တူကတော့ဘုန်းကြီးတို့တည်တဲ့ပုဂ္ဂိုလ်ကတော့မုံရွာနေဘက်က ဲ့ဒီမူဟာနေဘက်ကတကားလဲသူကလဲသူ့အိမ်သူ့ခြံရောင်းပြီးတော့ရှားနေတာငွေတို့ပိုက်ပြီးရှားနေတဲ့အချိန်ပေါ့နောက်ထပ်ဝယ်ဖို့ရအတွက်ရှားနေတာအဲ့ဒီရှားနေတဲ့အချိန်မှာပဲဟိုကကြီးညာလိုက်တာကြီးညာလိုက်တဲ့အချိန်မှာကို့မှာငွေတို့ကြီးကအလကားငွေတွေဖြစ်သွားပြီးဂျပန်စကူလူဖြစ်သွားတော့ဘာမှသုံးမရတော့အဲ့ဒီမှာသူ့ရဲ့စိတ်တွေကဘလို့မှနှလုံးမသွင်းနိုင်တော့ပဲနဲ့တခါရင်တွေ့တဲ့ပုဂ္ဂိုလ်ကိုမြင်တဲ့အခါဟိုကဘုန်းကြီးတို့ကြီးညာတဲ့အခါမှာဟိုကြီးညာရတဲ့ပုဂ္ဂိုလ်ရဲ့နာမည်ပုံဘသူဆိုတာမပါဘူးလားပါတယ်အဲ့ဒီမှာအတွင်ရင်မှုဖြစ်တဲ့ပုဂ္ဂိုလ်အဲ့ဒီပါဠိကောင်းစင်ရဲ့အတွင်ရင်မှုဖြစ်တဲ့ပုဂ္ဂိုလ်ကပုံဘသူဆိုတာကြီးပကြီးညာရတယ်အဲ့ဒီမှာအဲ့ဒီဒီပစ္စည်းတွေဆုံးရှုံးသွားတဲ့တခါကြီးကဘသူအတွေ့တွေ့မင်းဘသူမဟုတ်လားမေးတာအဲ့ဒီကျင်ညာတဲ့ပုဂ္ဂိုလ်ကိုနာမည်နဲ့လက်ညှိုးထိုးပြီးမေးတယ်မင်းဘသူမဟုတ်လားမင်းဘသူမဟုတ်လားတွေ့တဲ့ပုဂ္ဂိုလ်ဟာမဟုတ်ပါဘူးဗျာဆိုပြေးရတယ်မဟုတ်ပါဘူးဗျာဆိုထွက်ပြေးရတယ်ဟုတ်တယ်ဆိုရင် तू ဘာလို့မလဲမသိဘူးဟုတ်တယ်ဆိုရင် तू ဘာလို့မလဲမသိဘူးအဲ့ဒီလိုစိတ်တွေကိုကိုယ်စိတ်ကိုတောင်မှဘလို့မှထိမ့်သိမ့်လို့မရနိုင်အောင်ယူတော်ပြီးတော့သွားတဲ့ပုဂ္ဂိုလ်မရှိဘူးလားအဲ့ဒါပူဆွေးမှုတွေလွန်လွန်ကဲကဲဖြစ်သွားတာဒါများများပြည့်စည်ရင်များများပူဆွေးတာပဲနည်းနည်းပြည့်စည်ရင်နည်းနည်းလေးပူဆွေးတာပဲဥမာအဖြစ်ဘုန်းကြီးတို့ဟူရန်ကုန်မှာဆိုရင်တော့ဘုန်းကြီးကပြောပြတယ်ဟောလို့တရားနာပြီးတော့ပြန်ပြီးတော့ပြင်မဲ့ထွက်တယ်ပြင်မဲ့ထွက်လို့ဖဏတ်မတွေ့တာနဲ့ဟဲဘယ်ရောက်သွားပါလိမ့်ဆိုဟိုလူထင်ဒီလူထင်ဟိုလူကြည့်တော့လိုက်ကြည့်ဒီလူကြည့်တော့လိုက်ကြည့်အဲ့ဒီမှာဘာမှမဟုတ်တဲ့ဖဏတ်လေးလောက်ပျောက်သွားတာတောင်မှတခါလေနေမတိထိုင်မသာဟိုလူထင်ဒီလူထင်အဲ့လိုဖြစ်တာဒါကြောင့်မို့နည်းနည်းလေးပြည့်စည်ရင်ကုပြစီကနည်းနည်းတော့ပူဆွေးမှုဖြစ်တာပဲလို့နောက်ပြီးတော့နံပါတ်3ကရောဂပြဿနာဗာပြဿနာနည်းကဲရောဂပြဿနာဆိုတာအနာရောဂါရတဲ့ပုဂ္ဂိုလ်ကို့မှာတည်နိုင်လောက်တဲ့ယောဂမျိုးခုခေတ်မှာဆိုရင်ယောဂါတွေကအင်မတန်မှကြီးမားတဲ့ယောဂါတွေတချို့ဆိုရင်လပိုင်းလေးအတွင်းမှာပဲလာပိုင်းလေးအတွင်းမှာပဲသူဟာဆုံးဖြတ်ခံရပြီအဲ့ဒီလိုနဲ့ယောဂကြီးကြီးရပြီလို့ယောဂဖြစ်ပြီလို့သိလိုက်တာနဲ့အဲ့ဒီပုဂ္ဂိုလ်ဟာစားလို့လည်းမဝင်တော့အဲ့လိုရောပျော်သေးလားမပျော်တော့တိတိတန်တာပဲရက်ပိုင်းအတွင်းကိုလူဟာဆွဲချလိုက်တယ်လို့ခြုံချသွားတယ်အဲ့ဒါစိတ်တည်းဆင်းရဲတာလားမဆင်းရဲတာလားအဲ့ဒီမှာစိတ်တော့ကနေဖြစ်တာအဲ့ဒီမှာတောကရီဖြစ်ပြီးတော့မဆန်းနိုင်မအိနိုင်နဲ့ငါရဲ့မျက်နှိုးတဲ့ငါမိသားစုငါချစ်တဲ့ငါမိသားစုနဲ့ငါခွဲခွာရတော့မှာပါလားတွေးမိတိုင်းပူဆွေးနေတယ်ငါပိုင်ဆိုင်တဲ့ပစ္စည်းဝတ္ထုတွေငါဆုံးပြတ်သွားရတော့မှာပါလားကိုမျက်နှိုးတဲ့အရာဝတ္ထုတွေအားလုံးကိုငါဆုံးပြတ်ရတော့မှာပါလားဆိုပြီးတော့အဲ့ဒီမှာပူဆွေးမှုတွေဖြစ်တာပဲဒါကြောင့်မို့ရောဂါပြဒနာအနာယောဂကြီးကြီးကျယ်ကျယ်ဖြစ်ပြီးဆိုရင်လည်းပဲပူဆွေးမှုတွေဖြစ်တာပဲအဲဒီတော့မိတ်ဆွေတယောက်ကိုမကြမ်းမှလို့တငယ်ချင်းဖြစ်ဖြစ်မိတ်ဆွေတွေခင်မင်းရင်းနေတဲ့ပုဂ္ဂိုလ်တွေကသွားပြီးတော့လူနာမေးတယ်လေသွားပြီးတော့မေးတဲ့အခါသူစီသွားတွေ့တယ်သွားတွေ့တဲ့အခါမှာအနန္နာလေးကပ်ပြီးတော့ဘယ်လိုလဲနေလူထိုင်လူကိုသက်သာရလားဘယ်လိုကောင်းရလားလို့မေးကြည့်ပါလားမေးလိုက်တာပါးစပ်ကမဖြေဘူးမျက်ရည်တွေကတွေ့ကြတာဒါပူဆွေးနေတာဟုတ်တယ်မလားအဲ့ဒီလိုပူဆွေးမှုတွေဖြစ်တာဒါကြောင့်မို့ရောဂါပြဒနာအနာယောဂါရရင်လည်းပူဆွေးမှုဖြစ်တာနောက်တစ်ချက်တိလပြဒနာတိလပြဒနာဆိုတော့ဘုန်းကြီးအဲ့ဒီဟာတော့တော်တော်ရှာရမယ်ထင်တယ်တိလပစ္စည်းလို့ပူဆွေးတဲ့ပုဂ္ဂိုလ်တော့သိမတွေ့ဘူးလို့ထင်တာပဲတိလပစ္စည်းလို့တိလပစ္စည်းလို့အဲ့ဒါပူဆွေးတဲ့ပုဂ္ဂိုလ်တော့မတွေ့ဘူးလို့ထင်တာပဲဒါပေမဲ့လို့ဘုန်းကြီးမှာရှာရှာပါပါတိခါရှင်ဆရာလေးတပါးကိုဘုန်းကြီးတွေ့ဘူးပါလေအဲ့ဒီတိခါရှင်ဆရာလေးဟာသူတိလာကိုသူအင်မတန်မြတ်နိုးပါလေသူဟာတိလာကိုမြတ်နိုးလုံးလို့ကိုပဲသူလူဘဝကိုစွန့်လွတ်ပြီးတော့တိလာရှင်ဝင်လာတာတိလာရှင်ဝင်လာတဲ့အခါမှာလေတကယ်ကိုတိလာကိုရိုးရိုးတည်တည်စောင့်ထိုင်နေတိလာရှင်လေးပါသို့တော်မချမ်းမရှာမကျမ်းမာတဲ့အခါကလည်းကြာယောဂကူကဆရာဝန်နဲ့ကူရတဲ့အခါကြတော့ဆေးတွေတိုက်တဲ့အခါဆရာဝန်ကမှားတယ်ဆရာလေးဒီဆေးကနေလေဘယ်ချိန်ဘယ်ချိန်တောင်းရမလဲဘယ်ချိန်ဘယ်ချိန်တောင်းရမလဲညဘယ်ချိန်တောင်းရမလဲပေါ့ တကယ်လို့ညာဘိုင်းကိုတောက်ရင်ဆရာလေးအစာလေးနည်းနည်းခံတော့နော်အစာမပါရင်အစာအိမ်ကိုသွားထိတတ်တယ်ဒါကြောင့်မို့အစာလေးစားပြီးမှတောက်ပြောထားခဲ့တယ်ဒါပေမဲ့ဒီဆရာလေးကမစားအောင်မစားဘူးဆေးတောက်ဆိုဆေးပဲတောက်တယ်မစားဘူးမစားတော့လူနာစောင့်ရှောက်တဲ့ပုဂ္ဂိုလ်တွေပြုစုတဲ့ပုဂ္ဂိုလ်တွေကဆရာကြီးလာတဲ့အခါကျတော့ပြောတာပေါ့ဆရာကြီးဒီဆရာလေးကပြောလို့မရဘူးညဆေးတောက်တဲ့ခါမှာအစာမစားဘူး။ဘာညာညာပြောတာပေါ့။အဲ့လိုပြောတဲ့အခါကလည်းကြတော့ဆရာဝန်ကြီးကနေပြောတယ်ဆရာလေးတေးကျင်တာလား။ဆေးတောက်လို့ရှိရင်ဒီမှာအစာလေးခံတော့မတော့ရင်ဆရာလေးကိုတခြားယောဂရနေလိမ့်မယ်။အစာအိမ်မှာထိခိုက်သွားလိမ့်မယ်ဘာညာပေါ့။အဲ့ဒီမှာဆရာဝန်ကလည်းပဲနည်းနည်းလေးမှန်မဲပြီးပြောတဲ့သဘောရှိပုံရတယ်။အဲ့ဒီမှာဆရာလေးကမျက်ရည်တွေလည်းကျလာပြီးတော့ဘာပြောလဲလို့ဆိုအဲ့ဒီဆရာလေးကအသက်တံတည်ခြင်းတည်ပါစေတဲ့သူတိလကိုတော့အပြတ်မခံနိုင်ဘူးတဲ့သူတိဒီလိုတိလရှင်ဝင်လာတာဟာဒီတိလကိုမြန်နိုးလုံးလို့သူဝင်လာတာအဲ့ရမှုဒီတိလကိုမြန်နိုးတဲ့အတွက်ကြောင့်မို့သူ့အသက်ဒီယောဂါကြောင့်ဒီဆေးမတော့ရလို့တည်မယ်ဆိုရင်လည်းတည်ပါစေတော့ဆိုပြီးတော့တိလကိုမိမိအသက်ထဲပူချစ်မြတ်နိုးသွားတဲ့တိလရှင်လေးတပါးကိုတော့ဘုန်းကြီးတွေ့ဘူးပါလေဒါတိလကိုတကယ်မြန်နိုးတဲ့ပုဂ္ဂိုလ်ဟာအကြောင်းတမျိုးမျိုးကြောင့်ကိုယ်တိလာပျက်စီးရမယ်ဆိုရင်ပူဆွေးမှုတွေရောမဖြစ်ဘူးလားဗျာဖြစ်ပါတယ်တကယ်မြန်နိုးတဲ့ပုဂ္ဂိုလ်ကဖြစ်ပါတယ်တကယ်ကိုယ်တိလာကိုအဆုံးအထိမခံတဲ့ပုဂ္ဂိုလ်ကဖြစ်ပါတယ်ဒါပေမဲ့လို့အခုဘုန်းကြီးတို့ခစ်တီလေးပြောင်းသွားပြန်လားမသိဘူးခစ်တီလေးပြောင်းသွားလားမသိဘူးတိလာကိုဘယ်သူမှသိရိုးသေးသေးလောက်တာမတွေ့ဘူးမြန်မာနိုင်ငံမှာလည်းဒီတိုင်းပဲမြန်မာနိုင်ငံမှာလည်းဘုန်းကြီးတို့လူငယ်လူရွယ်ပိုင်းပိုင်းဆိုင်ရာတွေကိုဘုန်းကြီးတို့အထူးတတိပေးပြီးပြောရတယ်။ဒီဆေတန်းနေဇံမွေးဖြည့်ပြီးတဲ့အချိန်မှာဆိုရင်ဘုန်းကြီးစီမှာကျောင်းသူကျောင်းသားတွေ300လောက်ဝင်ပါတယ်။300ဆိုတာဆယ်ရက်ကလေးတည်းမဟုတ်ပါဘူး။ဒီဆယ်ရက်တတုပ်ဝင်လိုက်တဲ့300ဒီဆယ်ရက်ပြည့်လို့ဒီကလေးတွေပြန်သွားရင်နောက်တတုပ်အဲ့ဒီလိုဆယ်တန်းဖြည့်ထားတဲ့ကျောင်းသူကျောင်းသားတွေလားအဲ့ဒီလူကိုနှစ်သုံးသုံးတော့ဘုန်းကြီးစီမှာဝင်ကြတော့ဒီကလေးတွေကိုဒီတိလန်းနဲ့ဆက်ပြီးတော့ရိုးရိုးသေးသေးထိမ့်ဖို့ပြောပြပါလေဒါပေမဲ့လူတချို့ပုဂ္ဂိုလ်များကြတော့ထုတ်ပိုးမှုတွေကလွယ်ကူတယ်လေအားလုံးကထုတ်ပိုးတွေရလွယ်ကူတော့မိဘတွေကလည်းပဲတချို့ရိတ်တာကိုရောက်စေခြင်းလို့သားသမီးကိုချော့မော့ပို့ရတာဆိုတော့အဲ့ဒီရိတ်ခါတွေကလည်းအပြည့်စုံပို့ပေးနေပုံရတယ်အဲ့လိုအပြည့်စုံပို့ပေးနေတော့လွယ်လွယ်ကူကူဆိုတော့အဲ့ဒီမှာတိလနေကဝိကာလဘောဓနာသိက္ခာပုတ္တိကပျက်စီးကုန်ကြတယ်။ဒါကြောင့်မို့ခေတ်ကပြောင်းသွားတဲ့အခါကလည်းကြတော့တိလကိုမယူသေးကြဘူး။တကယ်တမ်းကြတော့တရားရှုပွားအထုတ်တဲ့ပုဂ္ဂိုလ်ဟာတိလမှမစင်ကြယ်ရင်တမာတိဖြစ်ကူမဖြစ်ဘူး။ဘလောက်ထိုင်ထိုင်တစ်နေလုံးထိုင်ထိုင်24နာရီလုံးထိုင်ထိုင်ထိုင်ရင်လည်းထိုင်တမာတိကိုမဖြစ်ဘူး။ဘာကြောင့်လဲတိလပြည့်နေလို့တိလမပြည့်စုံလို့တိလပြည့်စုံမှစိတ်တည်ငြိမ်မှုတမာတိဖြစ်တယ်တမာတိဖြစ်မှယုံနံဖြစ်ပြည့်သည့်တဲ့ဝိပဿနာဉာဏ်ဖြစ်တယ်ဒီဝိပဿနာဉာဏ်ဤပြည့်စုံအားကောင်းမှမေညာပူညာနိဗ္ဗာန်ဆိုတာမျက်မှောက်ပြုနိုင်တယ်ဒါကြောင့်နိဗ္ဗာန်မျက်မှောက်ပြုဖို့အတွက်အရေးကြီးဆုံးဟာတိလပါအရေးကြီးဆုံးဟာဘာပါလဲတိလပါဒါကြောင့်ဒီတိလပြဿနာနဲ့တိလပစ္စည်းရင်လည်းပဲအကြောင်းတမျိုးမျိုးကြောင့်ပေါ့ကိုကတိလကိုဒီလောက်မြင်နိုးတယ်မျက်မျက်နိုးနိုးဆောင်ထင်းနေပါလျက်ကဲနဲ့အကြောင်းတမျိုးမျိုးကြောင့်သို့မဟုတ်မိပြီးတော့ဖြစ်စီစာမိတောင်းမိလိုပဲဖြစ်စီတချမ်းတချမ်းအပြုတ်မှုပြုတ်မိလိုပဲဖြစ်စီတိလညှို့သွားတယ်တိလလေးခြောက်သွားတယ်ကြောင်သွားတယ်ညှို့နှမ်းသွားတယ်ဆိုရင်ကိုပဲစိတ်ထဲမှာမကောင်းဖြစ်ပြီးတော့ဒုက္ခတွေဖြစ်တတ်ပါလေနောက်တကဒိဋ္ဌိပြတနာဗာပြတနာလေဒိဋ္ဌိပြတနာဆိုတာအယူပစ္စည်းတာအယူပစ္စည်းတယ်ဆိုတာတမ္မာဒိဋ္ဌိဆိုတယ်အယူကောင်းအယူမှန်ဘုရားတရားတန်ခါယရဏသုံးပါးကိုကြီးညိုကိုးကွယ်စည်းကပ်နေရာကနေပြီးတော့မိမိရဲ့ကြီးညိုဆွေးကပ်စည်းကပ်မှုကိုပယ်ဖျက်ပြီးတော့အချမ်းအချမ်းအယူဝါဒကိုမိမိပြောင်းလဲယူသွားပြီဆိုရင်အဲ့ဒါဒိဋ္ဌိပြတနာအယူပျက်စီးသွားတာဘာပျက်စီးသွားတာလဲဟေးမိမိရဲ့တမ္မာဒိဋ္ဌိဆိုတဲ့အမြင့်အတိမြင့်မှန်ကန်မှုဆိုတဲ့တမ္မာဒိဋ္ဌိအယူကောင်းအယူမှန်ကနေပြီးတော့ မိစ္ဆာဒိဋ္ဌိဆိုတဲ့တခြားတစ်ပါးသောအယူကိုယူသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒိဋ္ဌိအယူပျက်စီးသွားပြီတကယ်တမ်းဒီမြို့ဖလာတဏ္ဏလောက်ဆိုရင်တော့ဒီပျက်စီးသွားတာကိုဘာမှပူဆွေးစရာမရှိပါဘူးပူဆွေးတဲ့ပုဂ္ဂိုလ်လည်းမရှိပါဘူးတကယ်ကိုယ့်ရဲ့အယူဝါဒကိုပိုးပွားမိပါအစဉ်အလာတိုင်းကိုဟာနဲ့တကယ်ကိုမျက်မျက်နုံနုံကိုယ်ွယ်စိတ်ကပ်ရင်းကအင်းတော်ကြီးကြောင့်ဖြစ်စေသောမဟုတ်စည်းပွားရေးကြောင့်ဖြစ်စေသောမဟုတ်ယာရုကြောင့်ဖြစ်စေအကြောင်းတစ်မျိုးမျိုးကြောင့်မိမိအယူကိုစွန့်လွှတ်ရတော့မယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်မှာပူဆွေးမှုတွေမဖြစ်ဘူးလားဖြစ်တယ်တကယ်ကိုပူဆွေးပြီးတော့မစမ်းနိုင်မအိပ်နိုင်ဖြစ်နေတဲ့ပုဂ္ဂိုလ်တွေတွေ့ဘူးတယ်ဒါကြောင့်မို့အဲ့ဒီဒိဋ္ဌိပြဒနာအယူပျက်စီးရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ပူဆွေးမှုတွေဖြစ်တာပဲအဲ့တော့ဒီပြဒနာတရား၅ပါးလေးကပေပြတနာနဲ့ပဲကြုံကြုံပေါ့တပါးပါးနဲ့ကြုံပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာဒီပူဆွေးမှုဆိုတဲ့တောကဖြစ်တာပဲအဲ့ဒီတောကနဲ့စပ်ပြီးတော့ဘုန်းကြီးတို့တကယ်တမ်းဒီသတိပဋ္ဌာန်တရားကိုကျင့်ကြံပွားများအားထုတ်လို့အဲ့ဒီပူဆွေးမှုတွေလုံးဝလွန်မြောက်သွားပါတယ်ဆိုတဲ့အမျိုးသမီးတရားကိုဘုန်းကြီးကိုယ်တိုင်တရားပေးတရားပြခဲ့ပူပါတယ်တမျောင်မျောစွာတဲ့ကဘုန်းကြီးကိုယ်တိုင်တွေ့ပြီးတော့တေချံမင်းလို့သူကိုယ်တိုင်ဖြေပြတာလေးရှိပါတယ်ဒါဘုန်းကြီးမာစီသာသနာရိပ်တာမှာတရားပြနေတဲ့အချိန်လုံးကပါအဲ့ဒီအမျိုးသမီးရဲ့အသက်အရွယ်ဟာ40ဝန်းကျင်တွဲပဲရှိပါသေးတယ်သူ့ရဲ့သမီးလေးဟာလည်းပဲ15နှစ်ကျော်16နှစ်ဆယ်တန်းဖြေထားတဲ့ကလေးပါအဲ့ဒီသမီးလေးကတငယ်ချင်းနေအဲ့ဒီမှာတငယ်ချင်းနေနဲ့ဘုန်းကြီးတို့စာမွေးတွေဆယ်တန်းတွေဖြည့်ပြီးတဲ့အချိန်မှာမဟာစီသာသနာရိပ်တာတရားဝင်ညမယ်ဘုန်းကြီးမဟာစီသာသနာရိပ်တာမှာတရားပြနေခြင်းခါကလာတော့ကအဲ့ဒီလိုကြောင်းပိတ်ရာဒီမှာဆိုရင်တရားနာဝင်တဲ့ပုဂ္ဂိုလ်တွေအများကြီးပဲတရားနာပြီးအထုတ်ကြတဲ့လူငယ်လူရွယ်ကျောင်းသူလေးတွေအများကြီးပဲကျောင်းသားတွေအများကြီးပဲဒါပေမဲ့ဝင်တဲ့ခါမှာ9ရက်10ရက်မဟုတ်ဘူးနော်လနဲ့ချီဝင်တာအဲ့ဒီအချိန်တုန်းကလည်းပဲလနဲ့ချီပြီးတော့အချိန်ကြီးကပိတ်ပေးထားတာဆိုတော့တက္ကသိုလ်ကျောင်းသူကျောင်းသားတွေဆိုရင်လည်းပဲဒီတိုင်းပဲလေတက္ကသိုလ်ဗုဒ္ဓဘာသာအသင်းကနေပြီးတော့နှိုးဆော်တာလေးတွေရှိတယ်လေဟိုတတိပဋ္ဌာန်ဝိပဿနာတရားမှာအာမထုတ်ရင်တင့်ဘဝမပြည့်စုံသေးဆိုတဲ့ခေါင်းစဉ်လေးနဲ့လှုပ်ဆော်တာလေအဲ့ဒီလိုလှုပ်ဆော်လိုက်တဲ့အခါကျတော့မှကျောင်းသူကျောင်းသားတွေတရားဝင်လိုက်ကြတာအဲ့ဒီတော့အများကြီးပဲအဲ့ဒီမှာတရားဝင်ညပြီးတော့ဘုန်းကြီးနဲ့တရားတွေအထုတ်ကြတယ်။အဲ့ဒီချိန်တုန်းကလည်းဘုန်းကြီးကပြင်းပြင်းထန်ထန်စီကံတင်းတင်းကြပ်ကြပ်နဲ့ကန်ပြီးတော့တရားပြပေးတာဆိုတော့အဲ့ဒီတုန်းကအထုတ်သွားတဲ့ပုဂ္ဂိုလ်တွေဘုန်းကြီးဟိုးလွန်ခဲ့တဲ့2000ဒီကိုရောက်တုန်းကအဲ့ဒီတုန်းကသူကျောင်းသူဘဝနဲ့တရားဝင်ခဲ့တယ်။တရားတွေကြွကြွစားစားအထုတ်ခဲ့တယ်။နောက်အိနှောင်ရတကြပြီးတော့ဒီနိုင်ငံကိုရောက်သွားတယ်။အကြောင်းအလျော်စွာမြန်မာနိုင်ငံကိုပြန်မလာဖြစ်ဘူးပြန်မရောက်ဖြစ်ဘူး။အဲ့ဒီလိုနဲ့ဩဘုန်းကြီးနဲ့လည်းတွေ့ဖို့ဆိုတာမရှိတော့ဘူးလို့ပဲဒီလိုသတ်မှတ်ထားတယ်ယုံကြည်ထားတယ်တဲ့အဲ့ဒီမှာဘုန်းကြီးဒီအမေရိကန်နိုင်ငံကိုရောက်လာတဲ့ခါကလာကြတော့ရွှေမင်းဝန်ဆရာတော်ဒီမှာတရားစခန်းဖွင့်မယ်တရားစခန်းဖွင့်မယ်ဆိုတော့အဲ့ဒီမှာရွှေမင်းဝန်ဆရာတော်ဆိုတာသူတို့မသိဘူးပေါ့သူတို့သိတာကဥတော်ဖနာပဲသိတယ်အဲ့ဒီတုန်းကကျေးဇူးတော်ရှင်မာစီဆရာတော်ဖျားကြီးရဲ့ဘွဲတော်ကလည်းဥတော်ဖနာဘုန်းကြီးကလည်းဥတော်ဖနာအဲ့တော့ဒီဥတ္တဗနာဆိုတဲ့ဘွဲကိုသူတို့သိတယ်သူတို့ကမ္မထံပြေးခဲ့တဲ့ဆရာသမားအဖြစ်နဲ့သိတယ်အဲ့ဒီခါမှာဒီထေရဝါဒဓမ္မအသင်းကနေပြီးတော့တရားပွဲကျင်ညာတဲ့ခါမှာဘုန်းကြီးပုံလေးနဲ့ပန်သွားတယ်အဲ့ဒီပန်သွားတဲ့ခါကျတော့မှအဲ့ဒီရုံးကဘုန်းကြီးစီမှာသူကျောင်းသူဘဝတက္ကသိုလ်ကျောင်းသူဘဝကတရားထုတ်ခဲ့တဲ့ဓမ္မကအဲ့ဒီမှာဟာတန်ကရုဆရာတော်ပဲဆိုပြီးတော့အဲ့ဒီမှာဘုန်းကြီးနဲ့လာပြီးတော့တရားစခန်းဝင်ပါလေတရားစခန်းဝင်တဲ့အချိန်မှလည်းပဲသူ့သမီးလေးတွေသူ့ဟိုတုန်းကတက္ကသိုလ်ကျောင်းသူဘဝအရွယ်ပေါ့အခုသူ့သမီးလေးတွေကလည်းတက္ကသိုလ်ကျောင်းသူလေးတွေဒီမှာဖြစ်နေပြီအဲ့ဒီကျောင်းသူဘဝအရွယ်မှာဖြစ်တော့အဲ့ဒီမှာသမီးလေးတွေခေါ်လာပြီးတော့ဘုန်းကြီးနန်းလာအပ်တယ်အဲ့တော့တပည့်တော်သမီးလေးတွေကိုလည်းတပည့်တော်တို့ကဆုံးမသလိုဆရာတော်ဆုံးမပေးပါတပည့်တော်သမီးလေးတွေကိုလည်းပဲတပည့်တော်လိုပဲတရားလေးတွေသိအောင်မြင်အောင်ဆရာတော်သင်ကြားပေးပါဆိုပြီးတော့ဘုန်းကြီးကိုလာအပ်တယ်။နောက်တူကတော့ဒီမှာအဲ့လိုပဲသားလေးတယောက်သမီးလေးတယောက်ရ ဒါလေးတယောက်သမီးလေးတယောက်ရရခါကြတော့သမီးလေးအရွယ်ရောက်တယ်အရွယ်ရောက်လာတဲ့အခါမှာ तू ကသမီးကိုပြောလို့ဆိုလို့မရလို့နဲ့တူပါတယ် तू ကလက်ပါသွားတယ်ဒီမှာရဲ့အဲ့ဒီမှာသမီးကနေပြီးတော့တိုင်လိုက်တဲ့အခါကျတော့အမေကအချုပ်ခံလိုက်ရတယ်နှစ်လအဲ့ဒီမှာနှစ်လအချုပ်ခံလိုက်ရတဲ့အခါကလည်းကျတော့ तू နှောင်တရအဲ့ဒီမှာနှောင်တရပြီးတော့မြန်မာနိုင်ငံပြန်ရောက်တဲ့အခါအလေးပတ်ရောက်ဒီသမီးလေးဒီသားလေးနဲ့ခေါ်လာတယ်ခေါ်လာပြီးတော့မြန်မာနိုင်ငံရောက်တော့မဟာစီသာသနာရိပ်သာကြီးကိုတွားပြီးတော့ဥတ္တဘနာရောရှိသေးလားဥတ္တဘနာပဲမလဲဒီဥတ္တဘနာလိုက်ရှာအဲဒီမှာဥတ္တဘနာလိုက်ရှာဥတ္တဘနာမသိဘူးဟိုနောက်ရောက်တဲ့ပုဂ္ဂိုလ်တွေပဲသိမလဲဥတ္တဘနာမသိဘူးနောက်ကြတော့မှတခြားယောဂီဟောင်းကြီးတွေတွားတွေ့တဲ့အခါကျတော့မှဩဥတ္တဘနာဆရာတော်ကဟိုမှာရွှေမင်းဝန်မှာရောက်နေတယ်အဲဒီမှာရွှေမင်းဝန်ရိပ်သာတရားနေပြီးတွားလိုက်ရင်မဝေးဘူးဆိုပြီးညွှန်လိုက်တော့မှရောက်လာတဲ့သားလေးတွေသမီးလေးတွေဆွဲလို့ရောက်လာပြီးတော့ငိုလဲငိုလဲငိုပြီးတော့သူသားလေးနဲ့သမီးလေးကိုသူ့လိုဆုံးမပေးပါဘူးဗုဒ္ဓရဲ့အဆုံးအမတွေပေးပါအောင်ဆိုပြီးဒီလိုဖြစ်ခဲ့ပါတယ်ဆိုတော့သူကအဲ့ဓာရီလျှောက်ပြပြီးတော့သူ့တုံးကလိုပဲဆရာတော်မညာမတာဆုံးမပေးပါလို့သူကသူသားနဲ့သူသမီးကိုအဲ့ဒီငါဘယ်လိုဆုံးမမှာလဲနင်းသားသမီးရလည်းငါပြောတဲ့စကားနားမလဲဘူးသူတို့ပြောတာလည်းငါလည်းနားမလဲဘူးအဲ့ဒါဘယ်လိုလို့ဆုံးမကြမလဲလို့အဲ့ဒါဟာနင်းအပြစ်ပဲလို့ဘုန်းကြီးကပုံလိုက်တယ်နင်းပြပဲနင်းကိုယ့်ရဲ့ဘာသာတရားကိုနင်းကိုယ်တိုင်မေ့ပြောင်းနေလို့ဒီလိုဖြစ်သွားတာမဟုတ်ဘူးဗျာလေဟိုနိုင်ငံရောက်တဲ့အခါအချိန်နဲ့အပြည့်အလုံးလုံးနေရတော့ဒီသားသမီးတွေမကြည့်နိုင်ဘူးဗျာတဲ့သူကလည်းပြောပါတယ်အခုတော့သူဒီလိုလိုဖြစ်ရတယ်ဗောသူ့ကိုတိုင်လို့အခုနှစ်လအချုပ်ခံနေရတယ်တဲ့နှစ်လတည်းမဟုတ်ဘူးကဲနင်းနှစ်တန်လည်းပေးခံရသေးတယ်ဆိုလားအဲ့ဒီမိသားစုရှိတဲ့နေရာနန်းတောင်မကတ်ရဘူးလို့ဆိုပါတယ်အဲ့ဒီတော့ဘာပဲဖြစ်ဖြစ်တားရှိတဲ့ပုဂ္ဂိုလ်ကတားအတွက်သမီးရှိတဲ့ပုဂ္ဂိုလ်ကသမီးအတွက်ဒီနိုင်ငံမှာရောက်ကြတဲ့ပုဂ္ဂိုလ်တွေဟာလည်းပဲအာလုံးပစ္စည်းဝတ္ထုတွေနဲ့နေရေးထိုင်ရေးစားရေးတောက်ရေးအာလုံးပြည့်စုံကြပြီမယ်လို့လည်းပဲတားရှိတဲ့ပုဂ္ဂိုလ်ကတားအတွက်တော့ကြောင်းကြနေမှာပဲသမီးရှိတဲ့ပုဂ္ဂိုလ်ကလည်းသမီးအတွက်တော့ကြောင်းကြနေမှာပဲအဲ့တော့ပစ္စည်းရှိတဲ့ပုဂ္ဂိုလ်တွေလည်းပစ္စည်းအတွက်ဆိုတာလို့အဲ့ဒီလိုကြောင်းကြမှုလေးတွေပူပယ်မှုလေးတွေဖြစ်အခုအဲ့ဒီအမျိုးသမီးကသူတရားလာဝင်တယ်တရားလာဝင်တဲ့အချိန်မှာအဲ့ဒီနေ့ကစပြီးတော့ဒီလိုရှေ့မှာဘုန်းကြီးကဓမ္မယုံကြီးထဲမှာဖန်ရင်ဓမ္မယုံကြီးဆိုတာအလုံးမာဇိဟိတာရောက်ဖူးတဲ့ပုဂ္ဂိုလ်သိပါမယ်တချိန်ကတိပိဒကဆရာတော်ကြီးတွေဘုန်းကြီးတို့မင်းကုန်တိပိဒကဆရာတော်ကြီးဆိုရင်လည်းဒီဖန်ရင်ဓမ္မယုံထဲမှာပဲပိဒကသုံးပုံကအလုံးပြန်ဆိုသွားတာပါအဲ့ဒီဖန်ရင်ဓမ္မယုံကြီးထဲမှာတရားအထုကြဘုန်းကြီးကရှေ့ပိုင်းကနေပြီးတော့ယောဂီတရားမေတ္တာစစ်အဲ့လိုဆိုတော့လမ်းကြည့်လိုက်ရင်ဒီယောဂီမျက်ရည်ကျနေတာမြင်နေတာပဲအချိန်တိုင်းအချိန်တိုင်းထိုင်ပြီးတော့ရှုမှတ်နေတဲ့အချိန်တိုင်းမျက်ရည်ကျနေတယ်ဈဉ္ညာလျှောက်တဲ့အချိန်မှလည်းပဲသူမျက်ရည်ကျနေတယ်အဲ့လိုဆိုတော့ဘုန်းကြီးတရားတွေမေးမြန်းလျှောက်ထားတဲ့အခါတရားဆွေးနွေးတဲ့အခါကျတော့ဘုန်းကြီးတို့တရားနဲ့ဆက်တဲ့စကားကိုပဲပြောပါတယ်တခြားစကားကိုမပြောပါဘူးတရားမေးတဲ့အခါအဲ့လိုဆိုတော့ဘုန်းကြီးတရားနဲ့စပ်ပြီးတော့မေးတယ်ဝမ်းနေတဲ့စိတ်ဖြစ်ရင်အဲ့ဒီဝမ်းနေစိတ်ကိုရှုပါစိတ်တဏှုပဒနာနည်းနဲ့စိတ်လေးကိုပြန်ရှုပါငိုခြင်းစိတ်ဖြစ်ရင်ငိုခြင်းစိတ်ကိုရှုပါတဦးတယောက်ကိုတတိယခဲ့ရင်တတိယတာလေးရှုပါသူ့အကြောင်းကိုမသိဘူးလေကိုသိတာကတော့တခုခုသူဖြစ်နေလို့ငိုတာပဲလေအဲ့တော့တတိယရင်တတိယတဲ့စိတ်လေးကိုရှုပါငိုခြင်းရင်ငိုခြင်းနဲ့ဝမ်းနေရင်ဝမ်းနေတဲ့ရှုပါဒါပဲဘုန်းကြီးရှုခိုင်းပါနောက်ပြီးတော့ထိုင်ရင်လည်းအမှတ်တရမလွတ်စေနဲ့ရရင်လည်းအမှတ်တရမလွတ်စေနဲ့သွားရင်လည်းအမှတ်တရမလွတ်စေနဲ့ဘယ်နေရာမှာဖြစ်ဖြစ်စမ်းရတော့မှစပြီးတော့တတိမလွတ်စေနဲ့ဆိုပြီးတော့အထူးတတိပေးပြီးတော့အထုစေပါဒီယောဂီကလည်းပဲညွှန်ကြားတဲ့အတိုင်းကိုပဲတသွေးမတင်းလိုက်နာတယ်လုံးဝစကားမပြောဘူးတကယ်ကိုဝစီပိတ်နှုတ်ပိတ်နေတယ်သူကဘသူနဲ့မှစကားမပြောဘူးဘုန်းကြီးတို့ဒီမှာယောဂီပုဂ္ဂိုလ်များကိုမျက်စိကွယ်သူပုံစံယူနည်းသူကျင့်ရမည်ဆိုတဲ့ဒီမှာစီကံချက်လေးရှိပါနားထိုင်ပင်သူပုံစံယူနည်းသူကျင့်ရမည်စွန့်အပ်သောသူပုံစံယူနည်းသူကျင့်ရမည်လှုပ်ရှားမှုရာလူမမာတူစွာကျင့်ရမည်ဒါဘုန်းကြီးတို့ရဲ့လက်ကံဖြစ်ပါလေအားလုံးယောဂီတွေကိုဒီအချက်၄ချက်နဲ့လိုက်နာပြီးအထုပ်ဖို့ဆိုတာအများအားညွှန်ကြားထားပါအဲ့ဒီလိုဆိုတော့ဒီယောဂီကမကြားသလိုနေလိုက်တယ်စကားမပြောတတ်သလိုပဲနေလိုက်တယ်သူအမှတ်တရားပဲသူအာယုဆိုင်ပြီးရှုမှတ်တယ်ထိုင်ရင်လည်းရှုမှတ်တယ်ရရင်လည်းရှုမှတ်တယ်သွားရင်လည်းရှုမှတ်တယ် အဲ့ဒီလိုနဲ့ကြိုးစားပြီးရှုမှတ်လိုက်တာသူ၃ဘတ်ကြော်ကြော်လောက်ကြတော့သူ့မျက်ရည်တွေတိမ့်သွားတယ်လုံးဝသူ့မျက်ရည်ကျတာမတွေ့တော့၃ဘတ်ကြော်လောက်ကြတော့လုံးဝမျက်ရည်မကျတော့အဲ့ဒီမှာတရားရှုမှတ်တဲ့အခါမှာလည်းပဲတကယ်ကိုအသေးစိတ်အမူအရာလေးတွေကိုရှုမှတ်တယ်စွမ်းစားတဲ့နေရာဟိတေတီမှာစွမ်းစားပါတယ်ဘုန်းကြီးကလည်းဟိတေတီမှာတောင်းဝန်ကြတဲ့အခါမှာတောင်းဝန်ကြပါအထက်စွန်းစားချောင်းကြီးမှာတာဝန်ကြတဲ့အခါကြပါတယ်။မာစီသာသနာရိပ်သာကြီးမှာစွန်းစားချောင်း၃ချောင်းရှိပါတယ်။အဲဒီလို၃ချောင်းရှိတဲ့အခါကလည်းကြတော့ဘုန်းကြီးတို့ယောဂီများအများဆုံးရှိတဲ့နေရာတွေကိုဘုန်းကြီးများတာဝန်ရှိတဲ့အတွင်းယောကုယောဂီကိုစောင့်ရှောက်တဲ့အနေအားဖြင့်ယောဂီစွန်းစားတဲ့နေရာကိုဒီတစ်ပတ်မှဟိတေတီမှာသွားပြီးတော့၂ရက်လောက်စွန်းစားတာရှိတယ်၊၃ရက်လောက်စွန်းစားတာရှိတယ်။အထက်စွန်းစားချောင်းမှာ၃-၄ရက်စွန်းစားတာရှိတယ်ဒီလိုစွန်းစားရပါ။အဲဒီလိုဆိုတော့ကိုယောဂီကိုလေ့လာကြည့်တယ်ဆုံးစားတဲ့အခါမှာလည်းပဲတတိမလွတ်တာကိုတွေ့ရတယ်။ဒါနဲ့အဆောင်မတာဝန်ရှိတဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့အဆောင်ဆောင်လျှောက်တဲ့တာဝန်ခံဆိုတာထားရပါလေဘုန်းကြီးတို့မြန်မာနိုင်ငံမှာ။အဲ့ဒီတာဝန်ခံဖြစ်တဲ့ပုဂ္ဂိုလ်ကိုခေါ်ပြီးတော့ဒီဆောင်ဒီအခန်းဘုန်းကြီးရဲ့ဒီစာအုပ်ထဲမှာမှတ်တမ်းယောဂီမှတ်တမ်းစာအုပ်ထဲမှာဘယ်ဆောင်မှာနေတယ်ဘယ်ခန်းမှာနေတယ်ဘယ်ရက်ကဝင်တယ်ဆိုတာအကုန်လုံးဒါပါပြီးသားလိစာအပြည့်စုံ။အဲ့တော့ဘယ်ဆောင်ဘယ်ခန်းမှာဆိုတော့ဘုန်းကြီးကအတိအကျပြောပြီးတော့အဲ့ဒီယောဂီစီမှာဧည့်သည်လာသလားစောင့်ကြည့်ပေးပါတို့ရေချိုးတဲ့အခါသူ့အဆောင်သူ့ခန်းထဲနေတဲ့အခါမှာသူဘယ်လိုနေသလဲစောင့်ကြည့်ပေးပါအဲ့ဒီကတာဝန်ခံဖြစ်တဲ့ပုဂ္ဂိုလ်ကိုဘုန်းကြီးကအဆောင်မှာဆိုတော့ဘုန်းကြီးတို့မကြည့်နိုင်တော့အဲ့ဒီမှာစောင့်ကြည့်ခံရတယ်အဲ့ဒီအဆောင်ကတာဝန်ခံဖြစ်တဲ့ပုဂ္ဂိုလ်ကသူ့စီမှာဧည့်တယောက်မှမလာဘူးအဲ့မလာတော့စကားပြောစရာမရှိဘူးပေါ့နောက်တကသူ့ရဲ့အခန်းထဲမှာနေတဲ့ခါရောဘာလုပ်နေလဲမှတ်နေတယ်ရေချိုးတဲ့ခါရောလိလကြည့်လားရေချိုးတဲ့ခါမှာလည်းမှတ်နေပဲရေချိုးတယ်ဟိုစားနေတော့လည်းမှတ်နေပဲဟုတ်ပြီအဲ့ဒီလိုဆိုတော့သူ့မှာအမှတ်တတိချင်းဆက်နေတယ်ဘာချင်းဆက်နေတာလဲတတိချင်းဆက်နေတဲ့အတွက်ကြောင့်မို့စိတ်တည်ငြိမ်မှုတမာရီချင်းရောမဆက်ဘူးလားအဲ့ဒီဆက်တဲ့တမာရီကအားသေးမလားအားကောင်းမလားတကယ်အားကောင်းတဲ့တမာရီဖြစ်သွားအဲ့ဒီအားကောင်းတဲ့တမာရီကရှူတိုင်းရှူတိုင်းမှာယုံနာဖြစ်ပျက်တွေကိုအားလုံးသဘောပေါက်နေတယ်။အဲ့လိုအမှတ်တွေမြဲတော့ဘာမှသူ့မှာဈာကိလေသာဆိုတာဝင်ခွင့်မရှိတော့ဈာစိတ်တခြားစိတ်ဆိုတာဘာမှမရှိတော့ရှုမှတ်စိတ်ကြီးတွေစင်ကျင်းနေတယ်စိတ်ဓာတ်ဝိတ္တုတွေဖြစ်နေတယ်။အဲ့ဒီမှာစိတ်ဓာတ်ဝိတ္တုတွေဖြစ်နေတဲ့အခါကျတော့သူမျက်ရည်တွေဘာကြောင့်တိမ့်နိုင်သွားလဲဆိုတော့အဲ့ဒီမှာသူတတိယနေတဲ့ပုဂ္ဂိုလ်ကလုံးဝသတိမရတော့တွေးလို့တောင်မှသတိမရတော့အဲ့ဒီလောက်ထိအောင်သူတရားအယုံထဲမှာစွန့်မြဲနေတယ်။မှတ်စိတ်ကအဲ့လောက်စွန့်မြဲနေတဲ့အခါထိုင်နေမှတ်စိတ်ရတယ်မှတ်စိတ်သွားလဲမှတ်စိတ်စားလဲမှတ်စိတ်အိတ်လဲမှတ်စိတ်ရေချိုးလဲမှတ်စိတ်ဝတ်စားလဲလဲမှတ်စိတ်တကားဖွင့်တကားပိတ်ကစပြီးတော့မှတ်စိတ်နဲ့အဲ့လောက်မြဲနေတဲ့အခါကျတော့သူ့ကိုဘုန်းကြီးတို့ကဒါဘုန်းကြီးတို့ရိတ်တာမှာတရားတကယ်တမ်းကျူးကျူးဆန်းဆန်းအားထုတ်နေပြီဆိုတဲ့ပုဂ္ဂိုလ်ကိုသူရှုမှတ်မှုမြဲမမြဲကိုသိကျင်ရင်ဘာလို့ ਆ လဲဆိုရင်အဲ့ဒီယောဂီကိုအတားအလေးသူနန်းကနေဖြတ်သွားပြီးတော့နာမည်ကိုခေါ်ကြည့်ရတယ်။နာမည်ခေါ်ကြည့်လိုက်လို့အဲ့ဒီပုဂ္ဂိုလ်ကပြုံးစုအရှင်ဘုရားလို့ထူးရင်တန်တတိလွတ်နေပြီ။သူတတိမမြဲသေးဘူး။အဲ့တော့ဒီပုဂ္ဂိုလ်ကိုဘုန်းကြီးကလာတဲ့အချိန်ဘုန်းကြီးကဓမ္မယုံကဆင်းတဲ့အချိန်အဲ့ဒီအချိန်နဲ့ခိုက်ပြီးတော့ဘုန်းကြီးဆင်းသွားတယ်။ဆင်းသွားပြီးတော့ယောဂီနန်းရောက်တော့သူ့နာမည်ကိုခေါ်လိုက်တယ်အဲ့ဒီမှာနာမည်ခေါ်လိုက်တဲ့အခါမှာဒီယောဂီကသူလှမ်းနေတဲ့ခြေလှမ်းကိုဖြည်းဖြည်းချင်းလေးယုတ်လိုက်တယ်ယက်လိုက်တယ်အဲ့ဒီမှာယက်ပြီးတဲ့အခါကျတော့သူ့ရဲ့လက်ကိုတစ်ဖက်ချင်းတစ်ဖက်ချင်းအမှန်နဲ့လက်ကိုမြောက်တယ်လက်ဥချီတယ်လက်ဥချီပြီးတော့သူ့ရဲ့ခန္ဓာကိုယ်ရှေ့ကိုကန်းညွတ်တယ်ကန်းညွတ်ပြီးတဲ့အခါမှာအရှင်ဘုရားဆိုပြီးတော့အတန်ပြုတ်လိုက်တယ်အဲ့ဒီတော့သူ့ရဲ့လှုပ်ရှားမှုတိုင်းရှုမှတ်မှုပါဒနာမပါဘူးလားလုံးဝတတိပါတယ်လုံးဝကိုတတိမလို့ဘူးအဲ့ဒီလောက်တတိမြဲနေတယ်အဲ့လောက်တတိမြဲနေတဲ့ပုဂ္ဂိုလ်ဖြစ်တော့တခြားစိတ်ကြားစိတ်တွေဝင်လို့ရသေးလားမရတော့ဟောဒီမှာမျက်ရည်ကလည်းအကုန်သိမ့်သွားပြီအဲ့ဒါနဲ့ဒီယောဂီကရက်40ကျော်လောက်အထုတ်သွားတယ်အထုတ်ပြီးတော့ပြန်တော့မယ်ဆိုတဲ့အခါကျတော့ခုဘုန်းကြီးတို့ဒီကယောဂီများလို့ပေါ့ပြန်ကန်နီးမှလာပြီးတော့ကရောနှုတ်ဆက်ကြတယ်အဲ့လိုကတော့နှုတ်ဆက်တဲ့အခါမှာဘုန်းကြီးကအဲ့ဒီအချိန်ကျမှတိကျင်နာလေးကိုမေးတယ်သူလည်းပြန်တော့မယ်ပြန်တော့မယ်ဆိုတော့ယောဂီ တရားရိပ်တာရောက်စားတော့ငါယောဂီမျက်ရည်တွေကျနေတာတွေ့တယ်။ဘာဖြစ်လို့လဲလို့မေးတယ်။အဲ့လိုမေးတဲ့အခါမှာ तू ကပြန်ဖြေတာကတပည့်တော်တဲ့ဒီရိပ်တာကိုလာပြီးအကျွေးဆက်တာပါဗျာတဲ့ तू ကဖြေတယ်။ဘုန်းကြီးအမေးနဲ့အဖြေနဲ့ကလုံးဝဆက်ဆံမှုမရှိဘူးဖြစ်နေ။မဟုတ်ဘူးလေ။ဘုန်းကြီးမေးတာကဒကမမျက်ရည်တွေကျနေလို့မေးတာတပည့်တော်အဲ့ဒီဟာကိုပဲဖြေဖို့ပါတကယ်တမ်းကြတော့တပည့်တော်အထုတ်ဖို့မဟုတ်ဘူးဗျာတဲ့တပည့်တော်သမီးလေးအထုတ်မှာတပည့်တော်သမီးလေးဟာဒီဆယ်တန်းဖြည့်ပြီးတဲ့ကတငယ်ချင်းတွေနဲ့ယောဂီလုံကြီးလေးတွေအင်းကြီးလေးတွေချုပ်ပြီးတော့တငယ်ချင်းတွေနဲ့မှစီတရားဝင်ဖို့ဒါပေမဲ့တပည့်တော်တို့ကတရားဝါသနာမပါဘူးဗျာတရားအထုတ်တာလည်းအမပေးဘူးလေဝါသနာလည်းမပါဘူးလေအဲ့လိုဝါသနာမပါတဲ့အတွက်ကိုတွေ့ဘူးတဲ့ပုဂ္ဂိုလ်ကလည်းပဲတရားအထုတ်ရင်ယူကြောင်ကြောင်တယောက်ကိုတွေ့တော့တရားအထုတ်လို့ယူတယ်လို့ပြောလို့တပည့်တော်တို့သမီးလေးလည်းမယူစေချင်ဘူးဗျာဒါကြောင့်မို့တပည့်တော်ကဒီတရားဘက်ကိုတပည့်တော်ရောတပည့်တော်ရဲ့ခင်မုန်းရောဝါသနာမပါလို့ခွင့်မပြုဘူးအဲ့ဒီမှာခွင့်မပြုတဲ့အခါသမီးလေးကလည်းတစို့ထိုသူလဲသွားမယ်အဲ့လိုဖြစ်နေတဲ့အခါကျတော့ဇနီးမောင်နှံနှစ်ယောက်တိုင်ပင်ပြီးတော့တို့မြန်မာနိုင်ငံအနှံ့ဖျားဘူးသွားရအောင်သမီးလေးလည်းပဲစိတ်ပြင်းတယ်ပြောဖြစ်အောင်စိတ်လေးပြောင်းလဲရအောင်ဆိုပြီးတော့တံမြင်ပြီးတော့ဖျားဘူးထွက်တော့သမီးလေးပျော်ပျော်ရွှင်ရွှင်နဲ့ခရီးတစ်လျှောက်မှာပျော်ရွှင်နေတဲ့ခါကျတော့သမီးလေးတော့မေ့ပြီသူတရားအထုတ်ဖို့မေ့ပြီလို့စိတ်ကထင်နေတဲ့ဒါပေမဲ့ဖျားဘူးကနေအိမ်ပြန်ရောက်တဲ့အခါနောက်ရကြတော့အမေရိတ်တာသွားမယ်လို့ပြောပြန်ရောဒါနဲ့ပဲဘလို့မှတားမရတဲ့ခါကျတော့ကဲသမီးရဲ့သမီးကစက်ထွက်တဲ့ခါကျတော့ဝင်လာပေါ့သမီးကမယုံဘူးတယ်လက်မခံလက်မခံတဲ့အတွက်ကြောင့်မို့ဘုန်းကြီးတို့ဟိတေတီရိတ်တာဟိတေတီဓမ္မယုံဆိုတာယောဂီတွေကိုအခမ်းအမဲ့ဆွန့်လှူဒန်းနေတဲ့ဓမ္မယုံဖြစ်ပါလေဟိတိတိဖွဲ့ကြီးကအဲ့ဒီတော့အဲ့ဒီမှာစည်ရင်သွင်းထားရင်ရတယ်ဒါနဲ့အမိကကဲလာသမီးသမီးအဲ့ဒီလကစက်ထွက်မဲ့လအဲ့ဒီလကြရင်ကဲကစက်ထွက်ပြီးဝင်ရအောင်ဆိုပြီးတော့စည်ရင်သွားပေးတယ်ကိုယ်တိုင်စည်ရင်နေလိုက်ပေးကိုယ်တိုင်လိုက်ပေးပြီးတဲ့အခါကျတော့မှသူကပြန်တော့သမီးလေးကတော့ယုံကြည်တယ်ပေါ့ဒါပေမဲ့လို့ပြန်တယ်တပည့်တော်ကအဲ့ဒီအချိန်ရောက်ရင်လေတနည်းနည်းနဲ့တပည့်တော်အကြောင်းမျိုးမျိုးနဲ့ဖြစ်အောင်မှာသမီးကိုတရားမဝင်စေခြင်းဘူးအဲ့ဒီလိုနဲ့တဲ့တဲ့သမီးရဲ့တငယ်ချင်းတွေတငယ်ချင်းတွေကလည်းပဲရက်ပေါင်း30 40ဆိုတော့တရားရည်တာကထွက်ကြပြီအိမ်ပြန်ရောက်ကြပြီအဲ့ဒီခါကျတော့မှသမီးနဲ့ဆက်သွယ်ဖြစ်ကြတဲ့ခါကျတော့တငယ်ချင်းတွေစီသွားခြင်းနဲ့ဆိုတော့ဒီပြီတော့လွတ်လိုက်ပါလေတဲ့ဒီကစက်ထွက်ဖို့ဆယ်တန်းကစက်ထွက်ဖို့လည်း3ရက်ပဲလိုတော့တယ်အဲ့ဒီမှာကစက်မှန်လည်းပဲသမီးကဂုံတူ3ပါးသာမှန်ထားတယ်သုံးပါးသာမှန်ထားတယ်ဆိုတော့အဲ့ဒီမှာသမီးတွေသူတငယ်ချင်းတွေနဲ့သွားတွေ့ဦးမယ်ဆိုတော့သွားပြီးလွတ်လိုက်လွတ်လိုက်တဲ့အခါကလည်းကြတော့လိုင်းကားစီးတဲ့အခါမှာနှစ်ဆင့်စီးရတယ်ဗျာအဲ့ဒီမှာဒီဘက်လိုင်းကားဘုံကဆင်းဆင်းပြီးတော့လမ်းကိုဖြတ်ကူးပြီးတော့ဟိုဘက်လိုင်းကားကိုတဆင့်စီးရအဲ့ဒီမှာလမ်းဖြတ်ကူးမှသမီးကားတိုက်ခံရတယ်ဗျာအဲ့ဒီမှာပဲသမီးနေပွေချင်းပြီးကွယ်လွန်သွားတယ်အဲ့ဒီလိုကွယ်လွန်သွားတဲ့အချိန်မှာတပည့်တော်ရဲ့စိတ်ထဲမှာသမီးလေးကိုငရုပဲတတ်လိုက်မိသလားလို့စိတ်ကဖြစ်မိတယ်ဗျာ။ဘာကြောင့်လဲဆိုတော့တကယ်လို့သာသမီးလေးတရားအထုတ်နေမယ်ဆိုရင်ဒီလိုအသေးဆုံးနဲ့တရားမှာမဟုတ်ဘူး။ငရုတရားဝင်ခွင့်မပေးလို့သာအခုလိုအသေးဆုံးနဲ့တရားရတယ်ဆိုပြီးတော့တပည့်တော်တို့ဇနီးမောင်နှံနှစ်ယောက်စလုံးယူကျုံးမရအတင်းခံစားရတယ်ဗျာ။ကစက်ထွက်လာတော့လည်းပဲသမီးလေးမြုံမန်းတဲ့အတိုင်းသုံးပါးသာကုန်တူဖြစ်တော့ပို့ပြီးတော့ခံစားရ။အဲ့ဒါနဲ့သမီးရဲ့ဇာပနာကိစ္စရည်လေကိစ္စအားလုံးတပည့်တော်စီမံဆောင်ရွက်ဆောင်ရွက်ပြီလို့သမီးစံမိုးဝဲကစက်ထွက်ပြီးရင်တရားဝင်စီရပါမယ်ဆိုပြီးတော့စည်ရင်ပေးထားခဲ့တာအဲ့တော့သမီးရဲ့တရားဝင်မှုအစားကိုတပည့်တော်ကိုစားအနေအားဖြင့်သမီးအကျွေးကိုတပည့်တော်လာဆက်တဲ့အနေနဲ့ဒီမှာလာပြီးတရားအထုတ်တာပါအဲ့လိုတရားအထုတ်တဲ့ခံမှလည်းပဲသမီးရဲ့အရွယ်အကြောင်းသူလေးတွေစံမိုးဝဲအောင်ရင်လည်းပဲဘုန်းကြီးတို့မြန်မာနိုင်ငံမှာဆံမွေးအောင်မီကုစုတောင်းပြည့်ပြီဆိုပြီးတချို့ကလာပြီးတရားထောက်ဝင်ကြတယ်။အဲ့လိုဆိုတော့သမီးအွယ်လေးတွေဆံမွေးအောင်လို့လာဝင်လာလေးတွေတွေ့ရတော့သူမှသမီးကိုတရိယတရိယနေတဲ့အတွက်ကြောင့်မူမျက်ရည်တွေကအများကြီးကျနေတယ်။အဲ့ဒီမှာရှင်ဘုရားညွှန်ကြားတဲ့အတိုင်းနဲ့တပည့်တော်ဟာရှေ့တတိနောက်တတိရှေ့တမာရီနောက်တမာရီရှေ့ညာနောက်ညာဆက်ဆက်နေအောင်ထိုင်ရင်လည်းရှုတယ်ရရင်လည်းရှုတယ်သွားရင်လည်းရှုလျောင်းလည်းရှုရေချိုးတာရေတောက်တာကစသုဆွန်းစားတဲ့နေရာလည်းရှုအကုန်လုံးကိုတတိကပ်ပြီးတော့မပြတ်ရှင်းမှန်နောက်မှဆက်နေအောင်ရှုရမယ်ဆိုတဲ့အချိန်တပည့်တော်ကြိုးစားပြီးရှုတဲ့အခါရဲ20ကျော်လာတဲ့အခါတပည့်တော်သမီးကိုသတိမရတော့ဘူးတဲ့သ မီးလေးကိုသတိမရတော့ဘူးဒီမှစိပဲသတိရတော့တယ်ထိုင်လဲမှစိရလဲမှစိသွားလဲမှစိစားလဲမှစိအိတ်လဲမှစိဘယ်နေရာမှာသတိမလုပ်ဘဲနဲ့ဒီလိုမှစိကြီးတယ်မြဲနေတဲ့အခါကျတော့တမီးရဲ့စိတ်ကဘာမှကုမမပေါ်ဘူးလေမပေါ်တဲ့အခါကျတော့တပိတော့ပူဆွေးမှုတွေဘာမှမရှိတော့ဘူးတောကကြီးတခါလဲလွန်မြောက်သွားတယ်ဗျာနောက်တပိတော့ဟာတမီးလေးကိုသတိရအောင်ဆိုပြီးကိုယ့်ဟာကိုတွေးကြည့်တယ်တမီးလေးကွယ်လွန်တဲ့ကပုံနေတမီးရဲ့ဇာမနာပုံနေအဲ့ဒီပုံလေးကိုတပြည့်တော့ပြန်ပြီးတွေးကြည့်တာတွေးလို့မရဘူးဗျာတဲ့တွေးလိုက်တိုင်းဖောင်းနေပိန်နေဖောင်းနေပိန်နေဒါပဲပြန်မိနေတယ်သူ့ရဲ့ရှုစိတ်ကခွာလို့ရသလားမရဘူးလားခွာလို့မရတော့အောင်ကိုစိတ်တည်ငြိမ်မှုအားကောင်းနေတာကြည့်နော်သူ့ယူအားကျစရာသိကောင်းတာဘုန်းကြီးတို့ဒီဟိုတစ်ချိန်လုံးကတရားအထုတ်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီလိုကိုကြိုးစားတယ်ညာဆိုတာလည်းမအိပ်ဘူးကြိုးစားတယ်အဲ့ဒီလူကိုကြိုးစားပြီးတော့အထုတ်ခဲ့ကြတယ်ဆိုတော့အခုအဲ့ဒီမှာတဲ့သူကိုယ်တိုင်အခုဒီတရားတွေဒီသတိပဋ္ဌာန်တရားတိုင်လိုက်နာကျင့်သုံးအထုတ်လို့အခုသမီးအတွက်သောကတွေပရိဒေဝတွေတပည့်တော်ကိုယ်တိုင်အခုလွန်မြောက်ခဲ့ရပါပြီတဲ့ဒီသတိပဋ္ဌာန်တရားဟာတကယ်ကိုပဲအပူသောကတွေနဲ့ပရိဒေဝမီးတွေလွန်မြောက်နိုင်တယ်ဆိုတာကိုတကယ်လက်တွေ့ပါပဲဗျာဆိုတာလျှောက်သွားတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအကြောင်းတစ်မျိုးမျိုးကြောင့်ဒီပူဆွေးမှုဆိုတဲ့သောကလေးဖြစ်လာရင်ဒီသတိပဋ္ဌာန်တရားလေးအခုမိမိတို့အားထုတ်ထားတဲ့သတိပဋ္ဌာန်ကျင့်စဉ်လေးအတိုင်းကိုသတိကံပြီးတော့ရှုမှတ်အားထုတ်ကြည့်ပါရှုမှတ်အားထုတ်ကြည့်လို့5မိနစ်ရှုနိုင်ရင်5မိနစ်သောကလေးမလွန်မြောက်ဘူးလား10မိနစ်ရှုနိုင်ရင်10မိနစ်တဏှာကြီးရှုနိုင်ရင်တဏှာကြီးဘယ်လိုသောကမျိုးပဲဖြစ်ဖြစ်ကြုံတွေ့လာလို့ရှိရင်ဒီသတိပဋ္ဌာန်တရားလေးအားထုတ်ပါသောမောသောကမှာတစဉ်အခုလိုမျက်ရည်ယူဆွဲပြီးတော့ငိုကြွေးမှုဆိုတဲ့ပရိဒေဝဒီပရိဒေဝဟာလည်းပဲဒီပြဒနာတရား၅ပါးတစ်ပါးပါးနဲ့ကြုံတွေ့တဲ့အခါသောကတွေလွန်မြောက်အားကြီးတဲ့အခါသောကတွေလွန်စွာအားကြီးလာပြီဆိုရင်ပရိဒေဝဆိုတဲ့ငိုကြွေးမှုတွေဖြစ်တာပဲဒါကြောင့်မို့အဲ့ဒီလိုငိုကြွေးမှုတွေလည်းပဲဒီသတိပဋ္ဌာန်တရားရှုမှတ်ရင်းနဲ့ပဲလွန်မြောက်နိုင်သလားမလွန်မြောက်နိုင်ဘူးလားဒါကညာတိပြဒနာဘာပြဒနာလဲဒါဘုန်းကြီးပြောတဲ့ဟာကပစ္စုပန်ဝတ္ထုနော်ဘာဝတ္ထုလဲအတိတ်ဝတ္ထုဆိုတာမြတ်စွာဘုရားဟောတဲ့ဝတ္ထုကိုအတိတ်ဝတ္ထုခေါ်တယ်မြတ်စွာဘုရားလက်ထက်ကပဒါစာရီဟောပူဆွေးမှုတွေလွန်မြောက်သလားမလွန်မြောက်ဘူးလားငိုကြွေးမှုတွေမလွန်မြောက်ဘူးလားဒါကမြတ်စွာဘုရားဟောခဲ့တဲ့ပဒါစာရီအခုဘုန်းကြီးပြောတဲ့ဟာကပစ္စုပန်ဝတ္ထုဒီကနေ့အရှိရန်ကင်းတိုင်းမှာဒီမျိုးသမီးရှိသေးတယ်တရှိထင်ရှားရှိနေဦးမယ်ဆိုရင်ဒီကနေ့သွားစုံစမ်းလို့ရတယ်လက်တွေ့မှာသိကျင်နေယုံနေဆိုရင်အဲ့ဒီပုဂ္ဂိုလ်ထံမှာသွားပြီးမေးလို့မရနိုင်ဘူးလားရနိုင်တယ်ဒါကြောင့်မို့ဒါပစ္စုပန်ဝတ္ထုနောက်တစ်ခုဘုန်းကြီးတို့ယောဂီများဘောဂပြဒနာလေးနဲ့ပတ်သက်ပြီးပြောချင်ပါတယ်ဘောဂပြဒနာဆိုတာစီးစိမ်ပျက်စီးတာဘာပျက်စီးတာလဲအဲ့ဒီစီးစိမ်ပျက်စီးလို့လည်းပဲပူဆွေးမှုတွေဘုန်းကြီးစောစောကပြောခဲ့ပြီတချို့ဆိုရင်အသက်ပန်သေးသွားတယ်တချို့ဆိုရင်ယူသွတ်သွားတယ်နေနေလေးပစ္စည်းရင်နေနေဖြစ်တယ်ဆိုတာလည်းပြောခဲ့ပြီအခုဟာကဘုန်းကြီးတို့ရွှေဘုံမြို့ကဘုန်းကြီးတို့နေထိုင်တဲ့မြို့ကဘုန်းကြီးဟာရွှေဘုံကမှာရွှေဘုံမြို့ကြီးမှာဘုန်းကြီးတို့ငယ်စဉ်ကလေးဘုံအားတုန်းကမီးအကြီးအကျယ်လောင်နေဘူးပါလေတင်းညာရသည်ပါတင်းညာပွဲကြီးပါဒီအလှပြရင်ကြီးတွေအကြီးအကျယ်လှပြပြီးတော့တီးဆူတီးဆူတီးမှုပြီးတော့ဖြည့်ဖြော်တဲ့တင်းညာပွဲကြီးမှာပါအဲ့ဒီမှာထူးထူးခြားခြားအဲ့ဒီတင်းညာအဖွဲကငကားဥကောင်းကြီးလှုပ်ပြီးတော့အဲ့ဒီမှာငကားရဲ့ပါးစပ်ထဲကနေမိโกလုံးနေမိတောက်တွေထွက်တဲ့ပုံစံနေပါအဲ့ဒီလိုနဲ့ပုံစံနေပြပြီးတော့ထူးထူးဆန်းဆန်းဆိုတော့ဟိုတမျိုးလုံးကဒီဖြောဖြည်းရင်ကိုပဲဝိုင်းပြီးတော့ဟိုမှာကြည်ကြတယ်ဟိုတချင်းဆိုတာနားထောင်ကြတယ်မိတွေကလည်းပဲညဆိုတော့အလှပြမိတွေနဲ့အစုံပေါ့ကတဲ့လူကကဆိုတဲ့လူကဆိုတီးတဲ့လူကတီးရှိကငကားကောင်းကြီးတွေကလည်းမိဘူးတွေထွက်လိုက်မိတော့တွေထွက်လိုက်နေတခါလေသူကအဲ့ဒီလိုတွေလှုပ်ပြတော့ဘုန်းကြီးတို့ရွှေဘူရဲ့လမ်းတွေကချိုင်းကျင်းကလုတ်ကြီးတယ်ပဲလမ်းကညင်ညာညာမရှိဘူးအခုမှပဲညင်ညာသွားတယ်အဲ့ဒီလိုကျင်းနေချိုင်းနေနေဆိုတော့ဒီမိဘူးလုံးတွေထွက်ဖို့ဆိုတာဓာတ်စီကိုပါးစပ်နဲ့ငုံပြီးတော့ရှေ့မှာမိတော့ထားပြီးတော့ဖျောင်းနိုင်မိတော့ထားပြီးမှုတ်သွားတယ်အဲ့ဒီမှာလေအားတန်တန်နဲ့မှုတ်ထွားတယ်အဲ့လိုမှုတ်ထုတ်တဲ့အခါကျတော့မှမိခိုးတွေထွက်သွားလိုက်မိထုတ်တွေထွက်သွားလိုက်အဲ့လိုထွက်သွားအဲ့လိုနှစ်ယောက်ကအတွင်းထဲကနေပြီးအဲ့ဒါလှုပ်ကြတာအဲ့လိုဒီ အဲစောတော်ကပြောတယ်မီးတောက်စီတတ်တဲ့ဓာတ်စီပေါ့ဓာတ်စီပလင်းကိုကင်တဲ့ပုဂ္ဂိုလ်ကမေ့ပြီးတော့ဒီလိုဘေးကိုချထားရင်ကအဲ့ဒီမှာဒီလမ်းကမညီညာတဲ့လမ်းပေါ်မောင်းရတဲ့ခါကျကျင်းချိုက်နေရခုံတော့အဲ့ဒီမှာပလင်းလဲသွားတယ်ဓာတ်စီပလင်းလဲလဲသွားရောမီးတွေလောင်တာအဲ့ဒီကပုဂ္ဂိုလ်တွေသွားရောလောင်မိသားပဲအဲ့ဒီမှာအကုန်လုံးအဲ့ဒီကနေမီးတွေလောင်လိုက်တာတခါနဲ့မြို့ကိုတဝက်ကျော်ကျွန့်သွားတယ်လို့ဆိုတယ်ဒါဘုန်းကြီးတို့ငယ်စဉ်တုန်းကလူကြီးသူမတွေပြောပြတယ်အဲ့လိုတဝက်ကျော်ကျွန့်သွားတယ်ကျွန့်သွားတဲ့ခါကျတော့မီးလောင်သွားတော့အဲ့ဒီမှာစပန်းဆန်းစစ်ကြီးတွေစီစစ်ကြီးတွေပိုင်ရှင်ဖြစ်တဲ့ဆန်းစစ်တထီးစီစစ်တထီးတွေမိမိတို့ရဲ့တိုက်အိမ်တွေအကုန်လုံးပန်သွားအကုန်လုံးပန်သွားတဲ့ခါကလာကြတော့အဲ့ဒီမှာဆန်းစစ်စီစစ်ပိုင်ရှင်ဖြစ်တဲ့တထေကြီးတူပေါ့အဲ့ဒီတထေကြီးတူဟာတခါလေငိုလိုက်ရေးလိုက်ဖြစ်နေတယ်ငိုလိုက်ရေးဖြစ်နေအိမ်လည်းနေစရာမရှိတော့ဆန်းစစ်ကလည်းမရှိတော့စီစစ်ကလည်းမရှိတော့အကုန်လုံးပန်သွားပြီပါဘာကြံလဲဆိုရေကားကြံတော့တယ်ဟိုစစ်ကကြေကားပဲစီရအဲ့တော့အဲ့လာပဲကြံတော့တာဆိုတော့အဲ့ဒီမှာငိုလိုက်ရေးလိုက်ဖြစ်နေတဲ့ခါကျတော့သားတွေကကဲအဖေတို့ဒီတိုင်းထားလို့တော့မဖြစ်တော့ဘူးမာစီဆရာတော်ကြီးထံပို့มาပြီဒီပုဂ္ဂိုလ်တွေကမာစီဆရာတော်ဘုရားကြီးကိုယ်ွယ်စည်းကပ်တဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အဲ့လိုကိုယ်ွယ်စည်းကပ်တဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်အဲ့ဒီမှာသားတွေကအဖေကိုကားပေါ်တင်ပြီးတော့မာစီရိတ်တာစိတ်ခွန်မာစီဆရာတော်ကြီးထံပို့အဲ့လိုမာစီဆရာတော်ကြီးထံပို့တဲ့အခါတော့လည်းပဲမာစီဆရာတော်ကြီးထံရောက်တယ်ဆိုရင်ပဲရှင်ဘုရားမနေ့ကတပည့်တော်တထေကြီးဒီကနေ့ငမွေးကြီးဖြစ်ပါပြီဘုရားဘာမှမရှိတော့ဘူးကုန်းကောင်စီကဘာမှမကြံတော့ဘူးမနေ့ကတထေဒီကနေ့ပါဖြစ်သွားတာလေငမွေးကြီးဖြစ်သွားပြီတခါလေမီးလောင်ကျွမ်းသွားတာအဲ့လိုပစ္စည်းဝတ္ထုတွေမီးလောင်ကျွမ်းသွားတဲ့အခါကျတော့ငမွေးကြီးဖြစ်ပါပြီဖျက်ဆုပြီးငိုကြွေးသူငိုကျင်တဲ့နောက်ငိုဆရာတော်ကြီးကတာနေပဲထိုင်ပြီးတော့နေတယ်အဲ့ဒီမှာငိုလို့အတော်လေးအားရလာပြီဆိုတဲ့အခါကျတော့မှဆရာတော်ဘုရားကြီးကတတိပေးတာကတကကြီးတဲ့တကကြီးတစ်ချိန်လုံးကအထုတ်ထားတဲ့တတိပဌံတရားတွေကိုဖယ်သွားထားတာလေဒီအချိန်ဟာအသုံးချရမယ့်အချိန်လေးဘာလို့ရမယ့်အချိန်လဲလဲကိုအထုတ်ထားတဲ့တရားတွေဒီအချိန်မှအသုံးမချရင်ဘယ်အချိန်သုံးချမှာလဲအဲ့ဒီမှာဒီအချိန်ဟာအသုံးချရမယ့်အချိန်လေးလို့ဆရာတော်ဘုရားကြီးကတတိပေးအဲ့လိုတတိပေးပြီးတော့ကိုအထုတ်ထားတဲ့တရားတွေကိုအခုအချိန်လေးနှလုံးသွင်းမာတော့လားအခုအချိန်လေးရှုမှတ်ပါတော့လားဆိုပြီးဆရာတော်ကြီးကထိုင်ပြီးဈေးကနေတတိပင်းအပ်ပြီးတော့မှတခါကြီးနဲ့ဆရာတော်ဘုရားကြီးကိုလေးလေးစားတာဖြစ်တော့ကြီးညိုလေးစားတာဖြစ်တော့အဲ့ဒီမှာဆရာတော်ဘုရားကြီးရှိမှာပဲဒီတိုင်းထိုင်ရဲ့ပဲရှုမှတ်နေလိုက်တယ်အဲ့ဒီမှာဆရာတော်ဘုရားကြီးကတော့ထိုင်ပြီးတော့သူ့ကိုမေတ္တာပွားပေးနေမှာပဲဖြစ်ပါတယ်အဲ့ဒီမှာထိုင်ပြီးတော့နေပြီးတယ်အဲ့ဒီမှာတရားကြီးရှုမှတ်တယ်အဲ့ဒီလိုရှုမှတ်နေရင်မှအချိန်လေးတနာကြီးကြောကြောတနာကြီးခွဲလောက်ထိအောင်ရှုမှတ်တယ်လို့ဆိုပါတယ်အဲ့ဒီမှာရှုမှတ်ရင်းထဲမှာသူ့ရဲ့အပူတော်ကလေးပရိဒီဝါလေးလုံးဝငြိမ်သွားပြီးတော့လုံးဝအပူတွေမရှိတော့အဲ့ဒီကြတော့မှတရားဖြုတ်ပြီးတပီတော့ဒီတော်ကဒီအပူတွေတပီတော့လွန်မြောက်ပါပြီဗျာဆရာတော်ဘုရားကြီးကိုလျှောက်ပြတပီတော့ဒီတရားနဲ့ပဲနှလုံးသွင်းနေပါမယ်ဆိုပြီးတော့အဲ့ဒီမှာအင်းသူ့ဝါစီကိုလည်းမိသားစုစီကိုလည်းမပြန်မနဲ့ရိတ်တာထဲမှာလမ်းနဲ့ချီပြီးတော့တရင်သုံးလမ်းနဲ့ချီပြီးနေထိုင်ပြီးတော့အထုတ်သွားတယ်လို့ဆိုပါတယ်အဲ့ဒီအကြောင်းအရာကိုဘုန်းကြီးကအင်္ဂလန်မှာရောက်တော့ဒီတောကပရိဒီဝါနဲ့ဆက်ပြီးတော့ဟောပါတယ်ဒီရွှေဘူအကြောင်းလေးဟောတယ်အဲ့ဒီဟောတဲ့အခါမှာအဲ့ဒီဖြစ်ခဲ့တဲ့တကားကြီးရဲ့တူတယောက်ကဆရာဝန်အဲ့ဒီမှာအင်္ဂလန်မှာရောက်နေတယ်ဘုန်းကြီးတရားပွဲမှာသူကလည်းပါတော့အဲ့ဒီမှာတရားပွဲပြီးတဲ့အခါကလာကြတော့လာကြတော့တယ်ဆရာတော်ဘုရားစောစောကပြောတဲ့အဲ့ဒီမီးလောင်သွားခံရတဲ့စက်ပိုင်တထေကြီးဟာတပည့်တော်ရဲ့ဦးကြီးပါဗျာတပည့်တော်အဖေနဲ့ညီကိုရင်းမှာဘုန်းကြီးပြောတာရောမှန်သလားလို့ဘုန်းကြီးကအကြမ်းနဲ့ပြောရတာဆိုမှန်ပါတယ်ဗျာဒီတိုင်းပဲတပည့်တော်သားသမီးတွေကမာစီဆရာတော်ဘုရားကြီးထံပို့ပြီးတော့မှဆရာတော်ဘုရားကြီးတတိပေးတဲ့အတိုင်းဒီတတိပဋ္ဌာန်တရားကိုရှုမှတ်ရင်းနဲ့ပဲသူဟာပုသောကရိပရိဒီဝါရီလွန်မြောက်ပြီးတော့နောင်အေးအေးချမ်းချမ်းနဲ့နေထိုင်နိုင်သွားပါလေဗျာဒါအမှန်ပါပဲဆိုပြီးတော့အဲ့ဒီမှာသူရဲ့တူဖြစ်တဲ့ဆရာဝန်ကြီးကအင်္ဂလန်မှာတုန်းကလျှောက်ပြပူပါလေ။ဒါကြောင့်ဘုန်းကြီးတို့ယောဂီများဘာကြောင့်မယ်ဖြစ်စီဘာအကြောင်းလည်းပဲဖြစ်စီတောကတခုခုပရိဒေဝတောကပရိဒေဝတခုခုကြုံတွေ့လာလို့ယတနာတရား၅ပါးတွေကတပါးပါးနဲ့ကြုံလို့ပဲဖြစ်စီအကြောင်းတစ်မျိုးမျိုးဆင်းရဲကြောင်းဒုက္ခတခုခုနဲ့ကြုံလို့ပဲဖြစ်စီ ဒီလိုတောကတွေပြိဒေဝတွေကြုံတွေ့လာလို့ရှိရင်ခုမိမိတို့အာထုတ်ထားတဲ့ဒီတတိပဋ္ဌာန်တရားလေးကိုတတိယပြီးတော့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းရှုပါပွားပါအာထုတ်ပါအဲ့ဒီလိုရှုမှတ်ပွားများအာထုတ်ခြင်းအပြင်ဒီအပူတောကတွေမလွန်မြောက်နိုင်ဘူးလားပြိဒေဝတွေရောမလွန်မြောက်နိုင်ဘူးလားဒါတကယ်ကိုဒါပစ္စုပန်ဝိထုပါတကယ်ကိုကိုယ်တွေ့ဝိထုတွေပါဘုရားလက်ထက်ကအကြောင်းအရာတွေမဟုတ်ပါဘူးဘုရားလက်ထက်ကအကြောင်းအရာတွေဟောရင်လည်းပြီးမှာမဟုတ်ပါဘူးဒါကြောင့်ခု၈နာရီလေးထိုးပြီးဖြစ်တဲ့အတွက်ဆုံးဖို့ကလေးဆိုပြီးတော့တရားသိညာရအောင်နော်ပူဆွေးမှုကိုလွန်မြောက်လို့ဘယ်လန်းစဉ်ကိုလိုက်ရမယ်ပူဆွေးမှုကိုလွန်မြောက်လို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်ငိုကြွေးမှုကိုလွန်မြောက်လို့ဘယ်လမ်းစဉ်ကိုလိုက်ရမယ်ငိုကြွေးမှုကိုလွန်မြောက်လို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်ကေဒီဘောတောကပရိဒေဝဆိုတဲ့ပူဆွေးမှုတွေငွေကြွေးမှုတွေကြုံတွေ့လာရင်ပြန်လန်းစင်လိုက်ကြမယ်ဒီသတိပဋ္ဌာန်လန်းစင်တိုင်းလိုက်ပြီးတော့ဒီသတိပဋ္ဌာန်ရှုနည်းတိုင်းရှုမှတ်ပွားများအားထုတ်သွားရင်ဒီပူဆွေးမှုတွေရောမလွန်မြောက်နိုင်ဘူးလားငွေကြွေးမှုတွေရောမလွန်မြောက်နိုင်ဘူးလားလွန်မြောက်နိုင်ပုံကိုမြတ်စွာဘုရားရှင်ကိုတော်တိုင်တခါတည်းတရားကိုဝန်ခံပြီးကြီးညာပြီးဟောခဲ့တာလေဧကယနောယံဘိခွေမေဃောတတ္တနာဝိတုဒိယာသောကပတိဒေဝနံတမတိကမယဒုက္ခဒေါမနသာနံအထင်ကမယညာယတာအဓိကမယနိဗ္ဗာနတာသစ္စိကရိယာယယရိဒံသတ္တရောတတိပဋ္ဌာနာဘိခဝေယံတော်များဥစ္စေတာရုသတ္တရော၄ပါးကုန်သောယရိဒံယေဤမိတတိပဋ္ဌာနာစွေမြေသောအမှားရမှုတတိစွေမြေမှုတတိပဋ္ဌာန်ဟူသောအကျင့်လန်သည်တန်တိရှိကုန်၏။ယံစွေမြေသောအမှားရမှုတတိစွေမြေမှုတတိပဋ္ဌာန်ဟူသောအကျင့်လန်သည်တဒ္ဒနံဖျားပစ္စေကဗုဒ္ဓရိယသာဝကအလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ဝိတုဒိယစေငြိကြေမာကင်းဝေးစင်ကြဲကြစီခြင်းငှာဧကယနောမေဃောတကုရီသောလံတကြောင်တိသောလံဖြစ်ပါပြီ၏။သောကပရိဒေဝနံဆိုရင်ပူဆွေးခြင်းသောကငိုကြွေးခြင်းပရိဒေဝတို့ကိုတမတေကမယာလွန်မြောက်စေခြင်းငှာဧကယနောမေဃောတကုဒီသောလံတကြောင်ဒီသောလံဖြစ်ပါ၏တည်း